Welcome to the Voice of America in Burmese.
Mingla wa khmyar. Bureau American Dan ye 2022 khun ni April 29 ye taw cha ni mena bet season go American Bureau su Washington DC myo ra ga ni dai ye thol lon ni ba de. Da pyin VOA ye Facebook sa myan na ga ba yauk tan a phin ne dai ye thol lon ni ba yi khmyar.ကျွန်တော်ကရဲမှာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ခင်းသတင်းတွေရဲမှာတော့ဒေါအောင်ဆန်းစုကြည်အပေါ်ထောင်နှံချမှတ်မှုဟာအတုအယောင်တရားရေးစနစ်လို့ကန်နိုင်ငံသားရဲ့အတိုင်ပင်ခံကပြောကြားလိုက်တဲ့သတင်းကုလအကြီးအကဲရောက်ရှိနေတဲ့ Kiev မြို့တော်ကိုရုရှားကဘုံကျဲလိုက်ပါတယ်အင်ဒိုပစိဖိတ်နိုင်ငံတွေနဲ့ပုံမရင်းနှီးမှုဂျာမနီကလိုလားနေပြီးတော့ကဘာကြီးပူနွေးလာမှုကြောင့် virus အသစ်တွေနဲ့ကူးစက်ရောဂါတွေပွားများနိုင်တယ်လို့Ukraine ကိုကူညီဖို့နောက်ထပ်ဒေါ်လာ33ဘီလီယံသမ္မတဘိုင်ဒန်ကတောင်းခံလိုက်တဲ့သတင်းတွေစရတဲ့သတင်းပေးပို့ချက်တွေနဲ့မြန်မာနဲ့ကမ္ဘာကသတင်းတွေအပြီးမှာတော့
The definition of genocide under international law is the intentional destruction of a group in whole or in part and if that group is targeted according to its national identity
ရုရှားက Ukraine ပေါ်ကျူးလွန်တဲ့လုပ်ရည်တွေဟာလူမျိုးသုံးအောင်လုံဆောင်နေမှုလို့ပြောလိုက်တဲ့သတင်းပေးပို့ချက်တရုတ်ဟာသူ့နိုင်ငံအနီးပင်လယ်ပြင်မှာတိုက်လေယာဉ်တွေတိုးချလာနေတဲ့အကြောင်းmicrochips ပြားတွေပြက်လက်မှုကြောင့်ကားလုပ်ငန်းရှင်တွေရဲ့အခက်အခဲရင်ဆိုင်နေရတဲ့ပုံကိုတင်ဆက်သွားမှာပါ။ဒါဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုအရင်ဆုံးတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာကသတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကတင်ပြပေးပါမယ်ခင်ဗျာ
။ရုရှားရဲ့ကျူးကျော်မှုကိုခုခံနေတဲ့ယူကရိန်းနိုင်ငံအတွက်ရှေ့လာမယ့်9လအတွင်းနောက်ထပ်အကူအညီတွေဖြင့်ဒေါ်လာ33ဘီလီယံပေးရမယ့်စီစဉ်ကိုကွန်ဂရက်စ်တော်ကတည်ပြုပေးဖို့American သမ္မတဂျိုးဘိုင်ဒန်ကတောင်းခံလိုက်ပါတယ
်။ We're not attacking Russia. We're helping Ukraine defend itself against Russian aggression.
ရုရှားနိုင်ငံကိုတက်ခတ်နေတာမဟုတ်ပါဘူး။ရုရှားရဲ့ရန်လိုမှုကိုခုခံကာကွယ်ရမှာ Ukraine ကိုအကူအညီပေးနေတာပါလို့ကြာသပတေးနေ့အင်ဗျူရောမှာသမ္မတဘိုင်ဒန်ပြောကြားသွားတာပါ။နှစ်လကျော်ကြာရုရှားရဲ့ကြီးကြော်တက်ခတ်မှုနဲ့ရင်ဆိုင်နေရတဲ့ Ukraine အတွက်လက်နက်သစ်တွေနဲ့စီးရဲအကူအညီဖြင့်ဒေါ်လာဘီလီယံ20ကျော်စီဝါရေးအကူအညီဖြင့်10ဘီလီယံကျော်နဲ့စာနာမှုအကူအညီဖြင့်3ဘီလီယံပေးအပ်ဖို့စီစဉ်ထားတဲ့အကြောင်းသမ္မတကစီစဉ်ကိုမချေညာခင်ကလေးမှာပဲအင်ဂျူရောကသတင်းထုတ်ပြန်ခဲ့ပါတယ်လွတ်တော်ကအစောပိုင်းမှာအတည်ပြုပေးထားတဲ့ 13.6 ဘီလီယံကတော့မချသေးရင်သတင်းပတ်တွေကလက်နက်တင်ပို့မှုတွေနဲ့တူကွန်လူနီးပါးဖြစ်နေပြီလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်ကွန်ဂရက်စ်လွတ်တော်မှာနိုင်ငံရေးအရသဘောထားကွဲပြားတာတွေရှိနေပေမဲ့ယူကရိန်းကိုဆက်လက်ကူညီထောက်ပံ့မှုလက်ခံကြလိမ့်မယ်လို့ယုံကြည်ကြောင်းလည်းပြောပါရယ်ယူကရိန်းကိုထိန်းချုပ်ဖို့ကြိုးပမ်းမှုတွေအောင်မြင်မှုရနိုင်မှာမဟုတ်ကြောင်းလည်းရုရှားသမ္မတဗလာဒီမီယာပူတင်ကိုတိုက်ရိုက်ရည်ညွှန်းပြောဆိုခဲ့တာပါဒီသတင်းပတ်ထဲမှာပဲပိုလန်နဲ့ဘူလ်ဂေးရီးယားနိုင်ငံတွေကိုသဘောတငွေတင်ပို့မှုတွေရုရှားကဖျက်ထုတ်လိုက်တဲ့အပေါ်မှာလည်းရုရှားသမ္မတကိုဝေဖန်ခဲ့ပါရယ်ရုရှားသမ္မတနဲ့နှိစက်သူတထေးကြီးတွေနဲ့ဗန္ဒာရေးဖွဲ့စည်းရေးပေါ်စီးပွားရေးပိတ်ဆို့တံခတ်မှုတွေကိုရှောင်ရှားဖို့ရုရှားကအချက်ကိုင်တဲ့လုပ်ရက်တွေကိုအမေရိကန်နဲ့မဟာမိတ်တွေကလက်ခံမှာမဟုတ်ဘူးလို့လည်းသမ္မတဗိုင်ဒန်ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအကြီးအကဲရရှိနေတဲ့ Kiev မြို့တော်ပါဝင်ယူကရိန်းနိုင်ငံနေရာတော်တော်များကိုကြာသပတေးနေ့မှာရုရှားကပုံကျဲတက်ခတ်ခဲ့ပါတယ်။မကြာသေးခင်သတင်းပတ်တွေကရုရှားတပ်တွေဆုတ်ခွာသွားပြီးနောက်ပိုင်းပထမဆုံးအချိန်ယူကရိန်းမြို့တော်ကိုတက်ခတ်ခံရမှုမှာအ ਨੇ စုံတူးသေးပြီးအများအပြားထံရခဲ့တယ်လို့အပြည့်စည်အောက်မှာပိတ်မိနေသူတွေရှိတဲ့အကြောင်းလဲကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်ကတော့ဘေးရန်နေခင်ရှင်ချောင်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါယူကရိန်းနောက်ပိုင်းကပိုလင်ဘယ်လာရုစ်နဲ့နေဇနီးကချာနီဟစ်မြို့တော်နောက်တောင်ဘက်ကယထာလန်ဆက်သွယ်ရေးအချက်အချာမြို့ဖြစ်တဲ့ First State ပါဝင်နေရာတော်ဝင်များမှာပောက်ကွဲမှုတွေရှိခဲ့တဲ့အကြောင်းလဲသတင်းတွေကဖော်ပြပါတယ်တောင်ပိုင်းအိုဒက်ဆာမြို့ရဲ့မြို့တော်ဝင်ကတော့ Rocket Dome တွေကိုလေကြောင်းရန် Cavalry Sniper ကကြားဖြတ်ဟန်တာနိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့တာပါရုရှားကအထူးကပြစ်မှတ်ထားနေတဲ့ယူကရိန်းရှေ့ပိုင်းကစစ်မှုလုပ်ငန်းတွေရှိရာဒွန်ဘတ်စ်နဲ့အနီးအနားကအထူးကထိုးစစ်ဆင်တိုက်ခိုက်ခံနေရတဲ့ခါကီးမြို့မှာရုရှားကအပြင်းထန်ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းလဲသတင်းတွေထွက်ခဲ့တာပါ။တောင်ပိုင်းစစ်ကဲမြို့ဖြစ်တဲ့မရီယိုပိုမှာတော့ညဘက်ဘုံကျဲတိုက်ခိုက်မှုကြောင့်ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့လည်းနောက်ဆုံးကြေညာခံခုခံနေတဲ့တမနီစေယုံကယူကရိန်းတိုက်ခိုက်ရေးသမားတွေကပြောဆိုကြပါတယ်။ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုဟန်တာဖို့နဲ့အဆုံးသတ်ဖို့ကုလသမဂ္ဂလူညွန်ရေးကောင်စီကပြက်ကွက်ခဲ့တဲ့အကြောင်းကြာသပတေးနေ့ကကိစ်မြော်ကိုရောက်နေတဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတက်စ်ကပြောလိုက်ပါတယ်။ဆက်ရှင်းပြောပြရစီစစ်ပွဲကိုတားဆီးဖို့နဲ့အဆုံးသတ်ဖို့လူညွန်ရေးကောင်စီကလုံနိုင်သလောက်လုပ်ဖို့ပြက်ကွက်ခဲ့ပါတယ်။ဒါအင်မတန်မှကိုမကျေနပ်စရာစစ်ပြေဒေါသထွက်စရာဖြစ်ရတဲ့အကြောင်းရင်းတစ်ခုပါလို့ ယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီနဲ့အတူပူးတွဲသင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအကြီးအကဲကပြောဆိုလိုက်တာပါစစ်ပွဲကြောင့်အထိပ္ပယ်မဲ့အသက်ဆုံးရှုံးမှုတွေထိခိုက်ပျက်စီးမှုတွေလက်ခံနိုင်စရာမရှိတဲ့လူခွေးရင်းနဲ့စစ်ဥပဒေကိုချိုးဖောက်မှုတွေလည်းကြုံခဲ့ရကြောင်းရုရှားတပ်ဖွဲ့တွေရဲ့တက်ခတ်မှုခံခဲ့ရတဲ့ယူကရိန်းမျိုးတော်အနီးဒေသတွက်ကိုတွားရောက်ကြည့်ရှုခဲ့တဲ့အတွင်းရေးမှူးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ကုလသမဂ္ဂဖွဲ့စည်းရေးအနေနဲ့လည်းဒီလိုချုပ်ပေါက်မှုတွေအတွက်လက်တွေ့ချက်ချတာဝန်ခံမှုရှိအောင်လုပ်ကြဖို့အရေးကြီးတဲ့အကြောင်းလဲပြောဆိုခဲ့တာပါရုရှားရဲ့ကျူးကျော်တိုက်ခိုက်မှုဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ကုလသမဂ္ဂရဲ့ဗြင်းရင်ကိုချုပ်ဖောက်ရအောင်ကြောင်းကုလသမဂ္ဂရဲ့သဘောထားအပြောင်းလဲမရှိသလိုဒီရည်တည်ချက်ကိုလည်းယူကရိန်းနိုင်ငံမတိုင်ခင်မှာတွားရောက်ခဲ့တဲ့ရုရှားနိုင်ငံခီးစဉ်အတွင်းရှင်းရှင်းလင်းလင်းအသိပေးခဲ့တဲ့အကြောင်းလဲခီးမျိုးတော်ကယူကရိန်းသမ္မတနဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ကပြောဆိုခဲ့ပါတယ်။အမေရိကန်စီးပွားရေးကပြီးခဲ့တဲ့နှစ်နဲ့ရှင်ဒီနှစ်2022ခုနှစ်ပထမ3လပတ်မှာ 1.4 ရာခိုင်နှုန်းရော့ချသွားကြောင်းစီးပွားရေးစန်းစစ်ချက်ဘျူရိုရဲ့ကြာသပတေးနေ့ထုတ်ပြန်ချက်ကြောင့်စီးပွားရေးချစင်းမှုနဲ့ကြေဝါမှာစိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်။ကိုဗစ်ရောဂါကြောင့်ထိခိုက်မှုတွေကပြန်လည်နှလန်းထူလာတဲ့အမေရိကန်စီးပွားရေးဟာဒီနှစ်ကျော်လောက်ရှင်ကောင်းခဲ့ပြီးတဲ့နောက်အိုမီကရွန်ကိုဗစ်မျိုးကွဲသစ်တွေယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုတွေနဲ့အတူကုန်စည်နှုန်းတွေတက်လာရမှာဇန်နဝါရီလကနေမတ်လအထိနှစ်ပေါင်း40အတွင်းအမြင့်ဆုံးဖြစ်ခဲ့တာပါအမေရိကန်ကစီးပွားရေးပညာရှင်အများစုကတော့အမေရိကန်ရဲ့စီးပွားရေးဟာကျန်းကျန်ခံနိုင်စွမ်းရှိတယ်လို့ယုံကြည်ထားကြပြီးဧပြီလကနေဇွန်လအထိဒုတိယ3လပတ်မှာအထင်အင့်ပြန်တိုးတက်လာနိုင်တယ်လို့ယုံကြည်ထားပေမဲ့သုံးသပ်သူတချို့ကတော့3လပတ်နှစ်ချိန်လောက်စီးပွားရေးချက်ဆင်းမဲ့အခြေအနေကိုရှောင်လွှဲလို့မရနိုင်ဘူးလို့ယူဆနေပါတယ်ဒီနှစ်ဗန်နာနေရဲ့ပထမ3လပတ်မှာစီးပွားရေးကျဆင်းရတာအမေရိကန်မှာကုန်ထုတ်လုပ်မှုတွေနှိကွေးနေစေဖြစ်တာကြောင့်ထုတ်ကုန်ထက်သွင်းကုန်ကပုံများနေတဲ့အတွက်ကုန်သွယ်ရေးကွာမှုနဲ့ဆက်နွယ်နေတယ်လို့လည်းစီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်ခင်ဗျာ
အဲ့ဒါမနေ့ပြန်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13.3 5.40 kHz 14.13 5.51 kHz 5.85နဲ့5.190 kHz 15.05တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကတောက်ကြနေမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုစစ်ကောင်စီတရားရုံးကဧပြီလ29ရက်တပရီနေ့မှာထောင်ဒဏ်9နှစ်ချမှတ်လိုက်တာကိုကြည်ရန်အာဏာသိမ်းထားတဲ့စစ်တပ်ကနိုင်ငံရေးရန်သူတွေအပေါ်သူ့ရဲ့အတူအယောင်တရားရေးစနစ်ကိုအသုံးချပြီးနှိမ်နင်းနေတာသိနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနအတိုင်းနိုင်ငံဒက်ရက်ရှိုလေးက VOA ကိုပြောကြားလိုက်ပါတယ
်။ Well, this was a sham judicial process and it's just yet another example of the junta
in Myanmar အတူယောင်တရားစီရင်စနစ်ဆိုတာကိုပြနေပါတယ်ဒါအပြင်ဒါဟာ2021မှာတရားနည်းလမ်းမကျဘဲနဲ့အာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်ကသူ့နိုင်ငံရေးရန်သူတွေပေါ်ဒီတရားရေးစနစ်ကိုသုံးပြီးနှိမ်နင်းဖို့စ조사နေတယ်ဆိုတော့နောက်နမူနာတစ်ခုပါလို့ပြောသွားတာပါအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်သွားပြီးဒီမိုကရေစီနည်းကျအုပ်ချုပ်မှုပြန်ရတာကိုမြင်လို့ကြောင်းနဲ့ဒီလိုဖြစ်လာတဲ့အချိန်အထိစစ်တပ်အုပ်ချုပ်သူတွေနဲ့အမေရိကန်ပြည်ထောင်စုကထိတွေ့ဆက်ဆံမှာမဟုတ်ကြောင်းလည်းပြောပါတယ်။ဒါကြောင့်ဝါရှင်တန် DC မှာမကြာခင်ချင်းပါမယ်အာဆီယံအမေရိကန်အထူးထိပ်သီးအစည်းအဝေးမှာစစ်တပ်ဘက်ကကိုယ်စားလှယ်တွေကိုပါဝင်ခွင့်ပေးမှာမဟုတ်ဘဲအာဆီယံအစည်းအဝေးတွေလိုပဲမြန်မာနိုင်ငံကနိုင်ငံရေးနဲ့မပတ်သက်တဲ့ပုဂ္ဂိုလ်တွေသာတက်ရောက်ခွင့်ပေးမှာဖြစ်ပြီးမြန်မာနိုင်ငံကစစ်ကောင်ဆောင်အနေနဲ့ဘာလုပ်ရမလဲဆိုတာသိဖို့လိုအပ်ကြောင်းလည်းပြောပါတယ်။မြန်မာစစ်ကောင်ဆောင်အနေနဲ့အာဆီယံဘုံသဘောတူညီချက်9ရပ်ကိုလိုက်နာဖို့လိုအပ်ပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းပေါ်ပြန်လျှောက်ဖို့လိုအပ်ကြောင်းနဲ့ဒေါန်ဆန်းစုကြည်လိုဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ခံထားတဲ့ပုဂ္ဂိုလ်တွေပေါ်မှာအတူအယောင်တရားစီရင်ရေးကိုတုံးပြီးအပြစ်ဒဏ်ချမှတ်နေတာတွေကိုမလုပ်ဖို့လဲတောင်းဆိုလိုက်ပါတယ်။ဂျာမနီဟာတူညီတဲ့စံတန်ဘိုးတွေရှိတဲ့အင်ဒိုပစိဖိတ်ဒေသရင်းနိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးရှိကြတယ်လို့ယူကရိန်းကိုရုရှားကျူးကျော်မှုအဆုံးသတ်ရေးအတွက်လဲလက်တွဲလှုပ်ဆောင်လိုတဲ့ဆန္ဒရှိကြောင်းဂျာမနီဝန်ကြီးချုပ်အိုလပ်ရှုစ်ကတိုကျိုမှာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါရယ်ဂျပန်ဝန်ကြီးချုပ်ကီရှိဒါကလည်းဂျာမနီဝန်ကြီးချုပ်ရှုစ်ရဲ့ပြောကြားချက်ကိုသဘောတူကြောင်းဂျာမနီနဲ့ဂျပန်တို့ဟာ G7 ဆက်မှုထိပ်သီး9နိုင်ငံအဖွဲ့ဝင်တွေဖြစ်ပြီးရုရှားရဲ့ရန်လိုတဲ့အပြုတ်မှုတွေအဆုံးသတ်ရေးနိုင်ငံတကာတရားဥပဒေပြန်ဆိုးမှုရေးတည်ငြိမ်ရေးနဲ့ငြိမ်းချမ်းမှုပြန်ရရေးအတွက်အတက်နိုင်ဆုံးအမြဲလက်တွဲလှုပ်ဆောင်ပြီးဂျ ကြရတာဝန်ကိုမျှဝေယူကြမှာဖြစ်ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဒါအပြင်ယူကရိန်းပြဿနာဟာနိုင်ငံတကာလိုက်နာရမယ့်တရားဥပဒေစိုးမိုးမှုအခြေခံအုတ်မြစ်ကိုရိမ်းရန်စေတဲ့အတွက်ဥရောပမှာတယ်မကပဲအာရှဒေသအတွက်ပါရိုက်ခတ်မှုရှိတယ်လို့ပြောပါတယ်။ဂျပန်အစိုးရကယူကရိန်းအတွက်လက်နက်မဟုတ်တဲ့ကာဝေးဆိုင်ရာပစ္စည်းကိရိယာတွေပေးပို့ခဲ့တာပါ။ဂျာမနီအစိုးရကလည်းယူကရိန်းကိုစစ်လက်နက်တွေပေးပို့ဖို့အတွက်သဘောတူခဲ့တယ်လို့ဂျာမနီစီကလက်နက်တွေပါဝယ်ယူခွင့်ပြုခဲ့တာပါ။တရုတ်နိုင်ငံဘေကျင်းမြို့ရာမှာကိုဗစ်ကူးစက်မှုပိုကျဲပြန့်မလာအောင်ထိန်းချုပ်နိုင်ဖို့အတွက်အာဏာပိုင်တွေစူးစမ်းနေကြပြီးကိုဗစ်ကန့်သတ်မှုတွေထပ်မံတင်းကျပ်လိုက်တယ်လို့ဘေကျင်းကျောင်းအလုံးကိုပိတ်ပစ်လိုက်ပါတယ်။မြို့ကန20တန်းရှိတဲ့ဘေကျင်းမှာကိုဗစ်စစ်ဆေးဖို့ဒီသတင်းပတ်ထဲတက်ပြတ်အခြေမျိုးအမိန့်ထုတ်ပြန်ထားတယ်လို့အလုံသမားနေမီဒီအားလိုက်ရမတိုင်ခင်ဘေကျင်းကျောင်းအလုံးကိုပိတ်ဖို့အတွက်ဘေကျင်းပညာရေးဘျူရိုအဖွဲ့ကစက်တဘရီနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။စက်တဘရီနေ့မှာဘေကျင်းမှာနောက်ထပ်ကိုဗစ်အကူးဆက်ခံရသူ90ရှိတဲ့အတွက်အခုနောက်ဆုံးကိုဗစ်လှိုင်းကြောင့်အကူးဆက်ခံရသူ150ရှိပြီလို့လည်းဘေကျင်းအာဏာပိုင်တွေကကြေညာပါတယ်။အကူးဆက်ခံရသူတွေထဲမှာ30ရာခိုင်နှုန်းကចောင်းသားတွေဖြစ်ပြီးចောင်း6ចောင်းနဲ့6ရောင်းရက်ွက်ကမူကြိုចောင်း2ចောင်းမှာအများပြားတွေ့ရတာဖြစ်ပါတယ်။ကမ္ဘာကြီးပြုံးလဲလာပြီးရာသီဥတုပြောင်းလဲမှုကြောင့်လာမယ့်2080မှာသရဝမျိုးစိတ်တွေကြား virus ပိုးအသစ်ထောင်နဲ့ချီပေါ်ပေါက်လာနိုင်တယ်လို့ဒါဟာတရိတ်ဆန်တွေကလည်းလူသားတွေစီကူးဆက်တဲ့ယောဂါတွေလည်းတိုးလာမယ်အန္တရာယ်ရှိတာပြနေတယ်လို့သိပ္ပံပညာရှင်တွေကလေ့လာတွေ့ရှိကြောင်းကျက်တဘရီနေတုတ်ဒနေချက်သိပ္ပံဂျာနယ်မှာဖော်ပြထားပါတယ်။အထူးသဖြင့်အာရှနဲ့အာဖရိကတိုက်တွေမှာဖြစ်လာနိုင်တယ်လို့ပြောပါတယ်။အဲ့ဒီဒေတာတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းတုတ်ကွေး HIV Ebola နဲ့ Corona Virus အပါအဝင်ယောဂါပိုးတွေတရိတ်ဆန်တွေစီကနေလူတွေကိုဒါမှမဟုတ်လူတွေစီကနေတရိတ်ဆန်တွေကိုကူးဆက်တဲ့အသေးပြောက်များတဲ့ယောဂအများဆုံးဖြစ်ပွားလေရှိပါတယ်။တကယ်လို့ကဘာကြီးသာခံမှန်းထားတဲ့အတိုင်းအပူချိန်2ဒီဂရီဆယ်စီယပ်စ်တိုးလာမယ်ဆိုရင်နှုတ်တိုက်သရဝမျိုးစိတ်ပေါင်း3000ကျော်နေနဲ့လာမယ့်နှစ်ပေါင်း50ကျော်အတွင်းဘယ်လိုကူးသန်းရွှေ့ပြောင်းပြီးဗိုင်းရပ်စ်တွေဘယ်လိုပြန့်စင်မယ်ဆိုတာနဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေနမူနာပုံစံထုတ်လေ့လာချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်
။တောက်ကြနေမနဲ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့တောက်ခင်မျိုးသက်တို့ကပြောပြပေးကြတာပါအခုအရင်ဆုံးသတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်ပထမဆုံးတင်ပြချင်တာကတော့တရုတ်အစိုးရကနိုင်ငံအနီးအနားမှာစစ်ရေးတံမြင်မှုတို့ပုံမှုဆောင်ရွက်လာတာကိုပြောပြပေးချင်ပါတယ်အာရှတိုက်မှာအမေရိကန်ရဲ့စစ်ရေးအရာပေါဝင်လာမှုမြင့်တက်လာနေတဲ့အတွက်တရုတ်ဟာသူ့နိုင်ငံအနီးပင်လယ်ပြင်မှာတိုက်လေရင်တွေတိုးချလာနေတယ်လို့စောင့်ကြည့်လေ့လာနေသူတွေကပြောဆိုကြပါတယ်Ref Jennings တရင်ပေးပို့ထားတာကိုကိုစောမိုးကြိုကပဲဆက်ပြီးပြောပြပေးပါလိမ့်မယ်
။တရုတ်ပြည်ထုတ် Chandu J20 State တိုက်လေယာဉ်တွေကိုတရုတ်ပြည်တောင်ပိုင်းမှာချထားပြီးတောင်တရုတ်ပင်လယ်ပြင်အရှေ့တရုတ်ပင်လယ်ပြင်နဲ့ထိုင်ဝမ်ကျွန်းအတွက်ရည်ရွယ်ပြီးချထားတာဖြစ်တယ်လို့အာရှကကြွန့်ကျင်သူတွေနဲ့မီဒီယာတွေကပြောဆိုကြပါတယ်။ J20 ဂျက်တိုက်လေယာဉ်ဟာပုံမှန်လေ့ကျင့်ရေးလုပ်နေပြီးပင်လယ်ပြင်နှစ်ခုမှာတိုက်ခတ်ရေးကင်းလှည့်တာတွေလုပ်နေတယ်လို့J20 တိုက်လေယာဉ်တွေကိုဦးစီးထုတ်လုပ်ခဲ့တဲ့တရုတ်ပြည်တွင်းလေယာဉ်ထုတ်လုပ်ရေးကော်ပိုရေးရှင်းကြီးရဲ့အကြီးအကဲ Run Yu Kwang ကိုကိုးကားပြီးတရုတ်အစိုးရအာဘော Global Time သတင်းစာကဧပြီလ13ရက်နေ့တုန်းကဖော်ပြခဲ့ပါတယ်။ American ပြည်ထောင်စု Washington DC မြို့တော်အခြေစိုက် CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနအာရှပင်လယ်ပြင်ဆိုင်ရာလေ့လာရေးညွှန်ကြားရေးမှူး Gregory Poling ကတော့အခုလိုပြောပါတယ်။
Presumably this gives China something that can go toe to toe.
ဒီလေရင်တွေဟာအရှေ့တရုတ်ပင်လယ်ပြင်ဒါမှမဟုတ်ထိုင်ဝမ်အရေးမှာအမေရိကန်ကိုရင်ဆိုင်နိုင်မှုတစုံတရာအတိုင်းအတာအထိအထောက်ပံ့ဖြစ်စေတယ်လို့ယူဆပါတယ်
။အာရှတိုက်မှာအငင်းပွားနေတဲ့ပင်လယ်ပြင်မှာမကြာခဏဆိုသလိုရေတပ်သင်္ဘောတွေဖြတ်တန်းသွားလာလေရှိတဲ့အမေရိကန်အနေနဲ့လေရင်တင်သင်္ဘောအုပ်စုနှစ်ခုကိုတောင်တရုတ်ပင်လယ်ပြင်အတွင်ပြီးခဲ့တဲ့ January လကဆီလွတ်ခဲ့ပါတယ်။အာရှပစိဖိတ်ဒေသကအမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ဩစတြေးလျဂျပန်နဲ့တောင်ကိုရီးယားတို့ကအမေရိကန်လုံ F-35S Stealth အမျိုးအစားတိုက်လေယာဉ်တွေကိုဝယ်ယူကြပါတယ်။ဒါအပြင်စင်ကာပူနဲ့ထိုင်းနိုင်ငံတို့ကလည်းဝယ်ယူဖို့ရှိနေပါတယ်။စီးရီးကာလာကရန်သူတွေဖြစ်ခဲ့ပြီးဒီကနေ့အင်အားကြီးပြိုင်ဘက်တွေဖြစ်တဲ့အမေရိကန်အနေနဲ့တရုတ်ရဲ့ပင်လယ်ပြင်တွေအတွင်းနယ်ပယ်ချဲ့ထွင်မှုကိုကန့်သတ်ထိန်းချုပ်ချင်နေတယ်ဆိုတာကိုတရုတ်ကသဘောပေါက်ပါတယ်။ 200 kilometer 3.5 တန်းလောက်ရှိတဲ့တောင်တရုတ်ပင်လယ်ပြင်ရဲ့60ရာခိုင်နှုန်းလောက်ကိုတရုတ်ကသူပိုင်တယ်လို့ကြွေးကြော်တဲ့အတွက်ဘရူနိုင်းမလေးရှားဖိလစ်ပိုင်ဗီယက်နမ်ထိုင်ဝမ်တို့နဲ့ပိုင်တဲ့အငင်းပွားမှုတွေဖြစ်နေပါတယ်ဒီပင်လယ်ပြင်ဟာရေနံတဘာဝဓာတ်ငွေနဲ့ငါးဖမ်းလုပ်ငန်းတွေရှိသလိုနိုင်ငံတကာကုန်သွယ်ရေးလမ်းကြောင်းလည်းဖြစ်ပါတယ်အမေရိကန်အစိုးရကတော့တောင်တရုတ်ပင်လယ်ပြင်ကိုနိုင်ငံတကာရေပိုင်နဲ့အဖြစ်ပဲရှိစေချင်ပါတယ်ထိုင်ဝမ်နိုင်ငံချန်ချီတက္ကသိုလ်ကလက်ထောက်ပါမောက်ကဟွမ်ကွေဘိုကတော့အခုလိုပြောပါတယ
်至少中国大陆还说南海是他的
တရုတ်ကဒီပင်လယ်ပြင်ဟာတရုတ်ကပိုင်တယ်လို့ပြောဆိုနေချိန်မှာအမေရိကန်ကတော့နိုင်ငံတကာပိုင်အဖြစ်လှုပ်ဖို့ကြိုးပမ်းနေတယ်လို့ထင်ပါတယ်တရုတ်ကတော့ဒီနီလန်းကိုမကြိုက်ပါဘူ
းအခုကနှစ်ဖက်စလုံးကတိုက်လေရင်တွေထုတ်ပြနေတာဟာသူတို့ဘယ်လောက်အင်အားရှိတယ်ဆိုတာကိုပြသနေတာဖြစ်ပါတယ်တရုတ်လို G20S တိုက်လေယာဉ်တွေဟာတိုက်လေယာဉ်ကောင်းကောင်းတွေမရှိတဲ့အာရှနိုင်ငံတွေကိုစစ်ရေးအရာအလွယ်တကူဝင်ရောက်ဆွတ်ဖက်နိုင်မဲ့သဘောရှိပါတယ်လို့ University of Philippines ပင်လယ်ပြင်နဲ့ပင်လယ်ပြင်ဥပဒေဆိုင်ရာဌာနကဒုတိယပါမောက်ခ J Badong Baker ကပြောဆိုပါတယ်
For China it's important because the capabilities and the
ပြည်နယ်တွေရောင်းကိုကြေကြေပြင်းပြင်းနဲ့ရေရှည်အစင်ဆက်စိုးမိုးထားနိုင်မှုတွေလေရင်မျိုးစားရင်နဲ့လေရင်ရဲ့စွမ်းရည်တွေဟာအရေးကြီးပါတယ
် G20 တိုက်လေရင်ဟာ1990ကျော်ကစတင်ခဲ့တဲ့တရုတ်ရဲ့တိုက်လေရင်စီမံကိန်းတွေကတစ်ခုဖြစ်ပါတယ်ချန်ဒူးလေရင်ထုတ်လုပ်ရေးကုမ္ပဏီကတရုတ်လေတပ်အတွက်ထုတ်လုပ်ပေးတာပါအမေရိကန်လို့ State တိုက်လေရင်တွေဖြစ်တဲ့ F22 တို့ F35 တို့လိုလေရင်တွေဖြစ်ပါတယ်အမေရိကန်ဟာသူ့ရဲ့ F35 လေရင်တွေကိုအာရှကိုမြန်နိုင်သမျှမြန်မြန်ရောက်အောင်ပို့ဆောင်နေပါတယ်ပြအားအရာတရုတ်နဲ့အမေရိကန်တပ်တွေဟာဒန်းတူအနေအထားလောက်ရောက်တော့မဲ့အခြေအနေမှာရှိတယ်လို့ J Bodong Baker ကပြောဆိုခဲ့ပါတယ်။တရုတ်လို့ G20 တိုက်လေယာဉ်တွေဟာထိုင်ဝမ်ကသတ်မှတ်ထားတဲ့လေကြောင်းကာကွယ်ရေးဇုံအနီးပြန်တန်းနေတဲ့တရုတ်တိုက်လေယာဉ်တွေနဲ့နောက်ပိုင်းမှာပူးပေါင်းပါဝင်လာနိုင်တယ်လို့ဟွမ်ကပြောဆိုပါတယ်။တရုတ်ရဲ့စွမ်းအားဖြင့် G20S တိုက်လေယာဉ်တွေခြားထားတာဟာတောင်တရုတ်ပင်လယ်ပြင်အတွင်းလေကြောင်းပိုင်တဲ့ကိုတရုတ်ကပိုင်တယ်လို့ကြွေးကြော်ထားတာကိုစတိုးပြီးကြိုးပမ်းလှုပ်ဆောင်လာတယ်လို့ဗီယက်နမ်ဘက်ကတော့မြင်နိုင်ပါတယ
်။တရုတ်ရဲ့စီအေးချဲ့ထွင်လာတဲ့တရင်ကိုကိုဇော်မိုးကျော်ပြောပြပေးခဲ့တာပါ။ကမ္ဘာသွန်းမော်တော်ကားလုပ်ငန်းရှင်တွေရင်ဆိုင်နေရတဲ့အခက်ခဲတွေနဲ့ကမ္ဘာလုံးဆိုင်ရာမိုက်ခရိုချစ်ပြားတွေပြက်လက်မှုကလည်းဒစိမ့်တစ်ပိုင်းပါဝင်နေပါတယ်။ကိုဗစ်ကရောဂါကန့်သတ်ချက်တွေရောကျလာတာကြောင့်ကားနဲ့အလုပ်ပြင်ဆင်သူတွေတိုးမြင့်လာတာနဲ့အမျှမော်တော်ကားဝယ်လိုအားများလာချိန်မှာကားယုံချတဲ့ကုမ္ပဏီတွေမှာလက်ကျန်ကားအစီးရရှားပါလာနေတဲ့အကြောင်း VOA သတင်းတော် King Farabon Chicago ကနေပေးပို့ထားတဲ့သတင်းလွှာကို Mac Engine နိုင်ငံဆက်ပြီးပြောပြပေးပါမှာ
American ဒီထောင်စုကမော်တော်ကားရောင်းတဲ့ကုမ္ပဏီကွဲ28ခုကိုကြီးကြပ်ရတဲ့ Bill Welch Jr. ကတော့ဒီနှစ်ဒီလိုအချိန်မှာပုံမှန်အခြေအနေပြန်ရောက်ဖို့မျှော်လင့်ခဲ့တာပါ
We typically have 2000 vehicles in stock.
ပုံမှန်အဖြစ်ကျွန်တော်တို့မှာလက်ကျန်ကားအစီးရ2000ရှိပါတယ်။အထူးသဖြင့်ຫນွေဥပောက်ရာသီရောက်လာတဲ့ဒီအချိန်မျိုးမှာပေါ့။အခုတော့ကားအစီးရ600ပဲကျန်ပါတော့တယ်
။မော်တော်ကားဝယ်လူအားများလာချိန် Welsh ရဲ့ကားရောင်းကုမ္ပဏီခွဲတွေမှာကားလက်ကျန်စီးရင်ဟာ65ရာခိုင်နှုန်းကျော်ကျဆင်းနေပါတယ်။ကားထုတ်လုပ်သူတွေရဲ့ပြဿနာတစ်စိမ့်တစ်ပိုင်းကကားအသစ်အများစုမှာပါနေတဲ့ electronicmicrochip တွေပြက်လက်မှုပဲဖြစ်ပါတယ်။ဒါကလည်း covid ကရောဂါကာလအတွင်းထုတ်လုပ်မှုနည်းပါးခဲ့တဲ့အကြောင်းရင်းတစ်ခုဖြစ်ပြီးအခြားအခက်အခဲတွေလည်းရှိခဲ့တဲ့အကြောင်း Welsh ကပြောပါတယ်
။ You've got labor shortage problems.
လူသမားရှာပါမှုပြဿနာတွေရှိတယ်။လမ်းပန်းဆက်သွယ်ရေးအခက်အခဲတဘာဝဘေးအန္တရာယ်တွေလည်းရှိနေပါတယ်
။နောက်ပြီးဆူရက်တူမြောင်းမှာ2021ခုနှစ်ကတင်မော်လမ်းကြောင်းတွေကိုရက်သတင်းပတ်အတော်ကြာပိတ်ထားခဲ့တာကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်။နောက်အကြောင်းရင်းတစ်ခုထဲမှာလည်းအခုယူကရိန်းစစ်ပွဲကလည်းပါပါတယ်။ Illinois ပြည်နယ် Northwestern တက္ကသိုလ်ကတည်ယူပို့ဆောင်ရေးဘာသာရပ်ပါမောက္ခ Henny Mamasani ကအခုလိုပြောပါတယ
်။ Wire harnesses apparently Ukraine is one of the most important producers.
တင်ရှားတာတစ်ခုကတော့ဝါယာကြိုးတွေပါ။ယူကရိန်းဟာဒါတွေကိုထုတ်လုပ်တဲ့အရေးကြီးဆုံးနိုင်ငံတွေထဲကတနိုင်ငံပါ။
ကားထုတ်လုပ်ရေးကွင်းဆက်တွေဟာကမ္ဘာလုံးဆိုင်ရာဖြစ်လာနေတာနဲ့အမျှအပြန်အလှန်ဆက်နွယ်လာနေတယ်လို့နိုင်ငံတစ်နိုင်ငံမှအခက်အခဲကြုံနေရပြီဆိုရင်အခြားနိုင်ငံတွေမှာပါအကျိုးဆက်တွေကိုတွေ့မြင်ရကြောင်းပါမောက္ခမမဆန်နီကပြောပါတယ်။ဒါကြောင့်ကားထုတ်လုပ်ရေးလုပ်ငန်းအနေနဲ့ကုန်ကျစရိတ်တက်တာပြီးထိရောက်မှုရှိတဲ့ထုတ်လုပ်ရေးကွင်းဆက်တွေဖြစ်လာအောင်အနည်း20ကြာကြိုးပမ်းခဲ့ရတယ်လို့သူကဆိုပါတယ်။
We have hyper optimized supply chains and that
ကျွန်တော်တို့လုံနိုင်စွမ်းရည်တဲ့ပုံမှန်မြင့်တင်ထုတ်လုပ်နိုင်တဲ့ရောင်းလိုအားကွင်းဆက်တွေရှိပါတယ်ဆိုလိုတာကပုံမှန်ထက်လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့အားထုတ်ကြိုးပမ်းရတာပါတကယ်လို့ဒီလိုအားထုတ်မှုမရှိဘူးဆိုရင်အနောက်ချက်တွေကိုကောင်းကောင်းကင်တွယ်ဖြည့်ရှင်းနိုင်မှာမဟုတ်ပါဘူးဒါကြောင့်ကုန်ကြစိတ်သက်သာပြီးထိရောက်မှုရှိမဲ့ဒီဇိုင်းလုပ်ထားပါတယ်ဒီလိုတော့ဟာတာကလည်းခဏကြီးတွေဆုံးရှုံးခဲ့ပြီးဖြစ်ပါတယ်
ဒါရီတာမကငွေကြေးအပိုင်းမှာလည်းဆုံးရှုံးမှုတွေရှိခဲ့တာပါ။ Electronic ပစ္စည်းတွေဖြန့်ဖြူးတဲ့ဥရောပကုမ္ပဏီတစ်ခုရဲ့ဌာနကွဲ Fnet Silica ရဲ့ထုတ်ပြန်ချက်အရမော်တော်ကားထုတ်လုပ်သူတွေအတွက်ဝင်ငွေ American Dollar Billion 500ကျော်ဆုံးရှုံးခဲ့ပါတယ်။ဒီအခြေအနေတွေဟာ Bill Welch တို့လိုကားရောင်းဝယ်ရေးကုမ္ပဏီတွေကိုလည်းတက်ရောက်မှုတွေရှိခဲ့တာပါ။ကားထုတ်လုပ်တဲ့စက်ရုံတွေကနေရောင်းလိုအားကွင်းဆက်တွေကိုပြန်လည်ပြုပြင်ဖို့ကြိုးစားနေပေမဲ့ပြဿနာတွေဟာအချိန်မရွေးမကြာခင်ပြီးဆုံးဖို့တော့မရှိသေးဘူးလို့သူ့ရဲ့အယောင်ကိုယ်စားလှယ်တွေကိုသတိပေးထားကြောင်း Welch ကပြောပါတယ
် Depending on the manufacturer 2023
ထုတ်လုပ်တဲ့စက်ရုံပေါ်မူတည်ပြီးတော့2023 2024 2025စတဲ့နှစ်တွေနဲ့ကိုဗစ်ကာယောဂါမဖြစ်ခင်ကရှိခဲ့တဲ့ကားဖြန့်ဖြူးမှုစရင်ပမာဏမျိုးလို့ဘယ်တော့မှမမျော်လင့်ပါနဲ့
ကားဝယ်လူတွေကတော့ကားလက်ကျန်စည်းတွေကိုစောင့်မျော်နေတယ်လို့သူတို့လိုချင်တဲ့ကားမျိုးတွေ့တာနဲ့ငွေပိုပေးပြီးဝယ်ယူမဲ့အခြေအနေရှိနေပါတယ်အမေရိကန်မှာတော့ကုန်ပစ္စည်းတွေအလုံးရဲ့ဈေးနှုန်းတွေတိုးလာရုံမကအနှစ်40အတွင်းငွေကြေးဖောင်းပွားမှုအမြင့်ဆုံးဖြစ်နေခြင်းကားချင်းငွေအတိုးနှုန်းကလည်းမြင့်မားနေပါတယ်ရှင
်မဲ့ရင်ချင်းတိုင်းပြောပြပေးခဲ့တာပါနောက်ထပ်နိုင်ငံတကာသတင်းတစ်ပုဒ်ကိုဆက်ပြီးတင်ဆက်ပေးခြင်းပါတယ်ရုရှားကယူကရိန်းပေါ်ကျူးလွန်တဲ့လုပ်ရက်တွေဟာလူမျိုးတုံးအောင်လှုပ်ဆောင်မှု genocide ဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ဥပဒေကြမ်းကြွင်သူတွေကလည်းအမှုဖြစ်နိုင်လောက်တဲ့အခြေခံအကြောင်းရင်းတွေရှိတယ်လို့ပြောဆိုကြပါတယ်။လက်စီယာဘက်ကလက်ကသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကဆက်ပြီးပြောပြပေးပါမယ်
။ရုရှားကယူကရိန်းမှာကျူးလွန်တဲ့ရက်စက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်လို့သမ္မတဘိုင်ဒန်ကသူ့ရဲ့ရည်ရည်ချက်ကိုရှင်းရှင်းလင်းလင်းဖော်ပြလိုက်ပါတယ
်။ဟုတ်ပါတယ်ကျွန်တော်ဒီလောက်ရက်ကိုလူမျိုးတုံးအောင်လှုပ်ဆောင်မှု genocide အဖြစ်ခေါ်ဆိုပါတယ်ဘာဖြစ်လို့လဲဆိုတော့ပူတင်ဟာယူကရိန်းပြည်သူတွေရဲ့ယူကရိန်းဖြစ်တယ်ဆိုတဲ့အသိစိတ်ကိုဖျောက်ဖျက်ပစ်ဖို့ကြိုးပမ်းလှုပ်ဆောင်နေတယ်ဆိုတာထင်ရှားတဲ့ထင်ရှားလာနေလို့ပါပဲ
ဒါပေမဲ့ပြင်သစ်သမ္မတ Emmanuel Macron ကတော့ဒီအသုံးနှုန်းကိုမသုံးပါဘူး genocide ဆိုတဲ့စကားလုံးမှာထူးခြားတဲ့အဓိပ္ပာယ်ရှိပါတယ်ဒါကဥပဒေပညာရှင်တွေရဲ့ကိစ္စပါနိုင်ငံရေးသမားတွေအတိတ်ပဲဖွင့်ဆိုရမယ်ကိစ္စမဟုတ်ပါဘူးလို့ပြည်သက်သမ္မတမက်ခရွန်ကပြောဆိုခဲ့ပါတယ် genocide လူမျိုးတုံးအောင်လှုပ်ဆောင်မှုဆိုတဲ့စကားလုံးကိုဒုတိယကမ္ဘာစစ်အပြီးဂျူးမျိုးနွယ်ပိုလန်ဥပဒေပညာရှင်လဖာယာလမ်ခင်ကစတင်သတ်မှတ်သုံးစွဲခဲ့တာဖြစ်ပါတယ်ဒီစကားလုံးမှာအသေးစိတ်အတိတ်ပဲဖွင့်ဆိုချက်တွေရှိတယ်လို့ပညာရှင်တွေကပြောပါတယ် Notre Dame တက္ကသိုလ်က Ernesto Varela ကတော့
The definition of genocide under international law is the intentional destruction.
နိုင်ငံကဥပဒေတွေရဲ့ဖွင့်ဆိုချက်အရ genocide လူမျိုးတွန်းအောင်လုပ်ဆောင်မှုဆိုတာဟာလူမျိုးစုဘာသာရေးစတဲ့ထူးခြားတဲ့လက္ခဏာတွေကြောင့်လူအုပ်စုတစ်ခုလုံးကိုဖြစ်စေလူအုပ်စုတစ်ခုရဲ့အစိအပိုင်းတစ်ခုကိုဖြစ်စေရည်ရွယ်ချက်ရှိရှိဖျက်ဆီးတာကိုလူမျိုးတွန်းအောင်လုပ်ဆောင်မှုလို့ခေါ်ဆိုပါတယ
် genocide လူမျိုးတွန်းအောင်လုပ်ဆောင်မှုမြောက်ဖို့ဆိုရင်စစ်ရာဇဝတ်မှုကျူးလွန်သူတွေဟာမလုံမုံတီးတဲ့ရွေကျက်နဲ့လှုပ်ဆောင်တာဖြစ်တယ်ဆိုတာကိုသက်သက်ပြရမှာဖြစ်ပါတယ်။နိုင်ငံတကာဥပဒေကြွန့်ကျင်သူတွေကရုရှားရဲ့လှုပ်ဆောင်ချက်ဟာလူမျိုးတုံးအောင်လှုပ်ဆောင်မှု genocide မြောက်မမြောက်ငင်းခုန်ဆွေးနွေးကြပါတယ်။သမ္မတပူတင်ရဲ့မှတ်ချက်တွေဟာရုရှားကိုလူမျိုးတုံးအောင်လှုပ်ဆောင်မှုနဲ့ဆွဲဆိုနိုင်ဖို့အထောက်အပံ့ဖြစ်စေတယ်လို့အဲ့ဒီကြွန့်ကျင်သူတွေကပြောဆိုပါတယ်။ရုရှားနဲ့ယူကရိန်းနှစ်နိုင်ငံစလုံးကနိုင်ငံတကာရာဇဝတ်မှုခုံရုံးကိုသဘောတူလက်မှတ်ထိုးထားတဲ့နိုင်ငံတွေမဟုတ်ပေမဲ့ရုရှားကကျူးလွန်တဲ့ရာဇဝတ်မှုတွေကိုနိုင်ငံတကာခုံရုံးကစုံစမ်းစစ်ဆေးနိုင်တယ်လို့ကြွန့်ကျင်သူတွေကပြောဆိုပါတယ်။ယူကရိန်းမှာရှိတဲ့ Holodomor Genocide အမျိုးသားပြလိုက်ကအလစ်ဆာစတာရှော့ကပြောဆိုရမှာတော့နိုင်ငံတကာခုံရုံးတင်ဖို့ကတော့လိုအပ်ပါတယ်။ဒါမှတကဘာလုံးကညှိညွတ်ပြီးရုရှားကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုဝိုင်းဝန်းရှုံချနိုင်မှာဖြစ်ပါတယ်လို့ပြောဆိုပါတယ်။တချို့ကြမ်းကျင်သူတွေပြောဆိုတာကတော့နိုင်ငံတကာခုံရုံးမှာရုရှားရဲ့ယူကရိန်းမှာကျူးလွန်ခဲ့တဲ့လုပ်ရတေဟာလူမျိုးတုံးအောင်လှုပ်ဆောင်မှု genocide မြောက်တယ်ဆိုရင်တောင်မှသမ္မတပူတင်ကတော့ဖမ်းဆီးရုံးတင်ခံရမယ့်သဘောမရှိဘဲအောက်ခြေအရာရှိငယ်တွေလောက်ပဲ ဖန်စီခုံယုံတင်ခံရတာမျိုးဖြစ်နိုင်တယ်လို့ပြောဆိုပါရယ်နော်ထရဒန်တက်ကတော့ကအာနက်စတိုဗာရီဂျာကတော့အခုလို့ပြောဆိုပါရယ
် None of these courts have a police force
ဘယ်နိုင်ငံကခုံယုံမှမှရဲတပ်ဖွဲ့မရှိပါဘူးသူတို့အနေနဲ့ဒဇုံတယောက်ကိုဖန်စီနိုင်မယ့်အနေအထားမရှိပါဘူးဒါကြောင့်တဦးတယောက်ကဖန်စီပြီးတရားရုံးကိုလွှဲပြောင်းပေးမှရမှာပါ
ဒီလိုအခက်အခဲတွေရှိပေမဲ့လည်းယူကရိန်းတွေကိုလူမျိုးတွန်းအောင်လှုပ်ဆောင်မှုနဲ့ပတ်သက်တဲ့တသက်အထောက်အထားတွေစုဆောင်ကောက်ယူမှုကိုတော့ရပ်တန့်သွားစေမှာမဟုတ်ပါဘူးမကြသေးမီကစတင်ခဲ့တဲ့စုံစမ်းစစ်ဆေးမှုတွေအရရာဇဝတ်မှုတွေကျူးလွန်ခဲ့ပြီးနောက်သိပ်မကြမီပါပဲအထောက်အထားတွေကိုရရှိမှတ်တမ်းတင်နိုင်ခဲ့တယ်လို့ကျွမ်းကျင်သူတွေကပြောဆိုပါတယ
်ကိုစော်မိုးကျော်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါကုလသမဂ္ဂယုံကနေကက်ဘေးအန်ရဲ့ရောကြရေးယုံကနေ2022ခုနှစ်တကဘာလုံးဆိုင်ရာကက်ဘေးအခြေအနေလေ့လာချက်အစီရင်ခံစာကိုထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်ချက်ထဲမှာကက်ဘေးဒဏ်တွေကနေအနာဂတ်မှာဘလို့ရောကြနိုင်အောင်စီမံရမယ့်နည်းလမ်းတွေလည်းပါဝင်ပါတယ်။ Lisa Schlein ဂျနီဗာကနေသတင်းပေးပို့လာတာကိုကျွန်တော်ကပဲဆက်ပြီးပြောပြထားပါတယ်။ကဘာကုလသမဂ္ဂကက်ဘေးအန်ရဲ့ရောကြရေးယုံကနေထုတ်ပြန်လိုက်တဲ့2022ခုနှစ်တကဘာလုံးဆိုင်ရာကက်ဘေးအခြေအနေလေ့လာချက်အစီရင်ခံစာထဲမှာကဘာကြီးကအနာဂတ်မှာတဘာဝကက်ဘေးတွေပုံမှန်များပြားလာနိုင်ပြီးအခုတည်းပိုပြီးပြင်းထန်တဲ့တဘာဝကက်ဘေးတွေကြာရောက်လာနိုင်တယ်လို့နိုင်ငံအများစုဟာဘေးအန္တရာယ်တွေကနေလုံလောက်တဲ့ကြိုးတင်ပြင်ဆင်ထားမှုတွေမရှိဘူးလို့ဆိုပါရယ်ပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုမှာကြုံတွေ့ခဲ့ရတဲ့တဘာဝကက်ဘေးတွေဟာပြီးခဲ့တဲ့ဆယ်စုနှစ်သုံးခုထက်ငါးဆပိုများနေပြီးအခုအခြေအနေအတိုင်းသာဆက်သွားနေမယ်ဆိုရင်ကဘာကြီးကတစ်နှစ်ကိုတဘာဝဘေးအန္တရာယ်ပေါင်း960လောက်အထိကြုံတွေ့လာနိုင်တယ်လို့ကုလကက်ဘေးအန္တရာယ်ရောကြရေးယုံညွန်ကြိုင်မှုရီကာဒိုမင်နာကဆိုပါတယ
် Disasters have forced over a quarter of a billion people into internal displacement. So that's
တဘာဝဘေးကြောင့်လူသန်းပေါင်း250ကျော်ဟာနေရာထိုင်ခင်းတွေပျောက်သွားပါတယ်ဒီပမာဏက2010နဲ့2020ပြည့်နှစ်ကြားမှာစစ်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဒုက္ခသည်ဖြစ်သွားရသူလူဦးရေပမာဏထက်ပိုများနေပါတယ်
ပြီးခဲ့တဲ့ဆယ်စုနှစ်မှာတဘာဝဘေးအန္တရာယ်ကြောင့်ကုန်ကျငွေဟာနှစ်စဉ် 180 ဘီလီယံဝန်းကျင်လောက်ရှိပြီးအာရှပစိဖိတ်ဒေတာကတော့ကက်ဘေးတွေကြောင့်စီးပွားရေးဆုံးရှုံးမှုအများဆုံးကြုံနေရကအာဖရိကဒေတာကတော့စီးပွားရေးဆုံးရှုံးမှုဒုတိယအများဆုံးလို့ထုတ်ပြန်ထားပါဗျ။တဘာဝဘေးအန္တရာယ်တွေရဲ့ဒဏ်ကိုအစင်းရဲဆုံးနိုင်ငံတွေကအများဆုံးခံနေရပြီးကြိုတင်ကာကွယ်ခုခံနိုင်စွမ်းမရှိတဲ့သူတွေကတော့ပျက်စီးဆုံးရှုံးမှုဒဏ်တွေကိုခါးစီးခံနေရတယ်လို့ကက်ဘေးအန္တရာယ်ရောကြရေးယုံညွှန်ကြားမှုကပြောပါဗျ။အကယ်၍အစိုးရတွေကလားတဘာဝဘေးအန္တရာယ်ရောကြနိုင်မဲ့မူဝါဒတွေနဲ့စီမံခန့်ခွဲမှုတွေချမှတ်သွားမယ်ဆိုရင်ဒီလိုခံစားနေရတာတွေကိုရော့ပေါ်ပြီးဆုံးခန်းတိုင်သွားနိုင်တယ်လို့ညွှန်ကြားမှုရီကာဒိုမင်နာကအခုလိုဆက်ပြီးပြောပါတယ
် Governments will need to invest more in disaster resilience strengthening national budgets to protect people and critical
ဆိုရတဲ့အနေနဲ့ကပ်ဘေးအန္တရာယ်တွေခံနိုင်ရှိအောင်ရင်းနှီးမြှုပ်နှံမှုတွေပိုလုပ်ရပါမယ်နိုင်ငံဗဏ္ဍာရေးသုံးစွဲမှုတွေမှာလူတွေနဲ့အရေးပါတဲ့အခြေခံအဆောက်အအုံတွေအကာအကွယ်ပေးဖို့အတွက်ပိုသုံးရပါမယ်ဒီလိုဘေးအန္တရာယ်ကာကွယ်ရေးလုပ်ရတဲ့ကနေနောက်ဆက်တွဲအန္တရာယ်ပြဿနာအစ်စ်တွေမပေါ်လာအောင်တရားစီမံကာကွယ်ဖို့လည်းလိုအပ်ပါလိမ့်မယ
်အခုလက်ရှိမှာလူတွေရဲ့နေထိုင်သွားလာမှုတွေယင်းနှိမ့်နှုတ်နှံတိဆောက်တာတွေကပြဿနာအန္တရာယ်အစ်စ်တွေပေါ်လာနိုင်ပါတယ်ဥပမာအားဖြင့်တော့ငလျင်ကျောဒေသအနီးအနားမှာတစုံတစ်ယောက်ကအိမ်ဆောက်တဲ့အခါအိမ်အရေအသွေးစီမင်းစည်းကမ်းတွေမလိုက်နာဘဲစောက်ခဲ့မယ်ဆိုရင်အဲ့ဒီအိမ်ကငလျင်လှုပ်ရင်ပြိုကျပျက်စီးနိုင်ခြေရှိပြီးရေကြီးတဲ့ဒေသတွေမှာကျောင်းတွေစောက်ခဲ့မယ်ဆိုရင်လည်းရည်ကြီးတဲ့အခါပျက်စီးသွားနိုင်ပါတယ်လို့ကုလကက်ဘေးအန်ရဲ့ရောကြရေးယုံညွှန်ကြားမှုရီကာဒိုမင်နာကပြောလိုက်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Set 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျိုးရဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။
မြန်မာနိုင်ငံကပြည်ထောင်တွေစီတည်င်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA American အသံရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်VOA American အသံရဲ့တောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 1233ညလိုင်းဒိုမီတာ40 kHz 4133ညလိုင်းဒိုမီတာ50 kHz 5809နဲ့လိုင်းလက်မီတာ190 kHz 1509တို့ကပါဆက်ပြီးထုတ်လွှင့်ပေးနေပါတယ်ဒုတိယနိုင်ရီဝက်အတွင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနောက်တော့ဆင်ရမှာတွေကတော့ဥအောင်ခင်ရဲ့မြမအရေး30ချက်တိုင်းရင်တရင်လွန်အစီအစဉ်နဲ့အတူ
ဒီလောက်အန်ငယ်ရှိတဲ့ဟာတွေကိုကျမတို့ကဘာဖြစ်လို့စားနေကြလဲဒါအပြင်အစားတို့စားကြရရှိပါတယ်ကျမတို့တိုင်းပြည်ကအစားတောက်တွေအင်မတန်ပေါ်ပါတယ်အဲ့တော့ဓာရီအစားမဲ့အစားကျမတို့တိုင်းပြည်မှာထွက်တဲ့တကယ့်အသားကိုပဲကိုကအသားလုံးလေးစားခြင်းအသားတက်တက်ကိုဝယ်မယ်
ကိုဝင်းမင်းတင်ဆက်တဲ့ကျမရဲ့ခန္ဓာမှာအပြည့်အစုံဆက်ပြီးနားဆင်ကြရမှာပါအခုအရင်ဆုံးတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့ကိုကန့်နေကြစောင့်တဲ့နဲ့ပတ်သက်နေတဲ့ကိုကန့်ကုမ္ပဏီတွေဟာစစ်ကောင်စီအာဏာတည်မြဲရေးမှာအဓိကအခန်းကဏ္ဍကနေပါဝင်နေပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းရောက်နေသူတင်ဆက်ထားပါရခင်ဗျာ
လုံရတဲ့ April 13ရက်ဇကြံအကြုံလေးကကိုခန့်ဒေတာမျိုးတော်လောက်ကင်ကိုစစ်ကောင်စီဥက္ကဋ္ဌမင်းအောင်လည်းရောက်ရှိလာကြောင်းဒေတာကံတွေပြောတာကို ARD Times ကဧပြီလ16ရက်နေ့ကသတင်းပေးပို့ပါတယ်စစ်ကောင်စီရဲ့ကြံအကျိုးဝဲတွေကြောင့်သတင်းပေါ်ပြရမှာတချုံမင်းအောင်နိုင်ရဲ့ကိုကခကြီးမပါဘူးလို့ဆိုပါတယ်ဧပြီလ16ရက်နေ့တုန်းမျိုးစိမသတင်းမှာလည်းစစ်ကောင်စီဥက္ကဋ္ဌရဲ့ကိုခန့်ခီးတဲ့အကြောင်းကိုပေါ်ပြပါတယ်ဒီလိုတိတ်တဆိတ်ခီးသွားရတဲ့ကိစ္စနဲ့ပတ်သက်ပြီးအမျိုးမျိုးပြောဆိုနေကြတာတွေ့ရပါတယ်2009မှာဖုန်ချားရှင်ဂိုင်းကိုကိုကန်ဒေသကတိုက်ထုတ်ပြီးဘေးစောချင်းကိုပေဆောက်ချင်းနဲ့ပူပေါင်းကနေကြဆောင်တက်ဖွဲ့စည်းလိုက်ကြတဲ့ကကိုကန်ဒေသဟာစစ်တပ်အတွက်အရေးပါလာပါတယ်စစ်တပ်ကအာဏာသိမ်းပြန်တဲ့အခါမှာပိုးပြီးတော့အရေးပါလာပုံရပါတယ်လွန်ခဲ့တဲ့ဒီဇင်ဘာလကလည်းကိုကန်နေကြဆောင်တီထောင်ရမှာပါဝင်သူတဦးဖြစ်တဲ့လီကျင်းချံကိုစစ်ကောင်စီဥက္ကဋ္ဌကဧကမဟာတိရိတုတ္တမမနီဇောတာဘွဲချင်းမြင့်ကြောင့် USIP သုတေသနဌာနကပရက်စလီယာကလပ်နဲ့ဂျေဆင်တာဝါတို့ရဲ့မေလ9ရက်နေ့ထုတ်စာရမှာပေါ်ပြပါတယ
်ကိုကန့်ဒေတာကိုအုပ်ချုပ်နေတဲ့ပေစောချိန်လီကျင်းချံဝေရှောက်ရင်စတဲ့ဘေးလီဝေအုပ်စုဟာစစ်ကောင်စီရဲ့ရန်ပုံငွေရင်းမြစ်တစ်ခုဖြစ်တယ်လို့ USIP စာရမ်းမှာပေါ်ပြပါတယ်နေကြာသောတက်ဟာလုပ်ပိုင်ခွင့်ကိုအခွင့်ကောင်းယူပြီးစီဝါရေးလုပ်ငန်းပုံစံမျိုးစုံလုပ်ကင်ကြပါတယ်။လောက်ကင်ကိုကာစီနိုမျိုးတော်အဖြစ်အသွင်ပြောင်းလိုက်သူဟာလီကျင်းချံဖြစ်ပါတယ်။ကချင်ပြည်နယ်မှာကြောက်စိမ်းနှစ်တွင်တရုတ်ပြည်မှာကြောက်စိမ်းဆက်ယုံစကိုင်းတိုင်းမှာကြောင်မီသွေးတွင်ကိုးကံမှာဘီလတ်မီဆက်ယုံလာရှိုးမှာကြံကင်းမန္တလေးမှာမြို့သစ်စီမံကိန်းစသဖြင့်လုပ်ငန်းပေါင်း30လောက်လီကျင်းချံကလုပ်ကင်နေသူဖြစ်ပါတယ်။ဒါကြောင့်လဲစစ်ကောင်စီအလိုတော်ကြီးဘာသာရေးအသင်းကိုမနစ်ကကျန်းငွေတန်ပေါင်း2000လူတန်းနိုင်ခဲ့တာလို့ USIP စာရမ်းမှာပေါ်ပြပါတယ
်ကိုကနေကြဆောင်တက်ဟာစစ်ကောင်စီကိုငွေကြီးထောက်ပံ့တဲ့အပြင်အခြားနီးလားနဲ့လည်းအကူအညီပေးပါတယ်ငွေဥတော်လိုင်းရေးကိုအကြမ်းဖက်မှုဆိုပြီးတိုက်ကြိုက်နေနေတာမျိုးကိုကနေကြဆောင်ရဲတပ်ကလုပ်တတ်ပါတယ်ကိုကနေကြဆောင်တွေဟာကျန်းဖို့ပါတီဝင်လွတ်တော်ကိုယ်စားလှယ်အဖြစ်လဲလှုပ်ရှားကြပါတယ်စစ်ကောင်စီကျင်းပပေးမယ်ဆိုတဲ့ရွေးကောက်ပွဲကိုကိုကန့်ကြံဖို့ကထောက်ခံပွဲတွေလုပ်ပြပါတယ်။ကိုကန့်အောင်ချုပ်ရေးအဖွဲ့မှပါဝင်သူတွေဟာယူနန်နဲ့စီးပွားရေးအဆင်ပြေဖို့ကိုသာအဓိကဦးစားပေးကြပါတယ်။တရုတ်ပြည်ကလာရောက်လဲပတ်သူတွေလောင်ကစားနိုင်အောင်ကိုကန့်ခေါင်းဆောင်တွေကစီစဉ်ပေးပါတယ်
။လီကျင်းချံမိသားစုပိုင်နဲ့ Fully Light Casino ဘေးစောချိန်မိသားစုပိုင်နဲ့ဘေရှန်ကာစီနိုနဲ့ဝေလျှောက်ရင်မိသားစုပိုင်တဲ့ဟန်လီကာစီနိုစတဲ့ကစားဝိုင်းတွေကိုလောက်ကင်မှာလူသိများကြပါတယ်။လီကျင်းချံမိသားစုရဲ့ကာစီနိုလောင်းကစားဝိုင်းတွေဟာပြည်ရင်ပြည်နယ်နဲ့ကမ္ဘောဒီးယားနိုင်ငံတွေမှာလည်းစီးပွားရှာကြပါတယ်။တရုတ်လူဆိုးဂိုင်းနေနဲ့ပတ်သက်တယ်ဆိုတော့ Global Eats ကာစီနိုဟာတရုတ်ပြည်သုံးငွေချေးစနစ်ကိုအသုံးပြုပြီးအွန်လိုင်းကနေလောင်းကစားနိုင်အောင်လုပ်ထားတယ်လို့ USIP စာရမ်းမှာဖော်ပြပါတယ်။တရုတ်ပြည်သားတွေကိုကန့်ကိုလာကြဖို့ဖြားယောင်းသွေးဆောင်တဲ့ TikTok account အကြောင်းဖေဖော်ဝါရီလအစောပိုင်းမှာတရုတ်သတင်းမီဒီယာတွေကဖော်ပြကြပါတယ်။ကိုကန့်နဲ့တရုတ်လူဆိုးတွေပူးတွဲတီထွင်တဲ့အကြံစီဖြစ်ပါတယ်။ဒေသခံအချောအလှတွေနဲ့အိမ်အောင်ပြုဖို့စိတ်ကူးပြီးလောကအများကြီးရတဲ့ကာစီနိုတွေမှာတရုတ်တွေအလုပ်လုပ်ကြကြပါတယ်။
ကိုကန်နဲ့ကျန်းဆောင်တွေဟာတရုတ်ဘက်မှာရောမြန်မာဘက်မှာရောအစွမ်းကုန်အမြတ်ရဖို့သာကြိုးပမ်းနေကြပါတယ်။ကိုဗစ်ရောဂါတိုက်ဖျက်ရေးကုန်သွယ်မှုမြင့်တင်ရေးစစ်ကောင်စီနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးစတာတွေလုပ်နေပါတယ်။တချိန်တည်းမှာပဲတရုတ်ပြည်သားတွေကိုခေါင်းပုံဖြတ်တဲ့ရာဇဝတ်မှုကွန်ရက်နဲ့စီးပွားရှာနေတာတရုတ်အစိုးရကိုမထိမဲ့မြင်လောက်ရရောက်နေပါတယ်။တရုတ်စီမံကိန်းမြန်မာပြည်မှာအကောင့်တွေဖော်ဖို့အတွက်ကိုကန့်ရဲ့လုပ်ရကူတရုတ်ကလစ်လူရှုတာဟာစစ်ကောင်စီကိုကူညီရန်ရောက်တယ်လို့ USIP စာရမ်းမှာသုံးသပ်ပါတယ်ပြည်သူ့ຫນွေဦးတော်လှန်ရေးကိုတိုက်ဖြတ်ချေမှုမှုစစ်ကောင်စီကကြိုးပမ်းရမှာကိုကန့်နေကြဆောင်တပ်ဟာအကျိုးအမြတ်ခံစားနေရတာထင်ရှားတယ်လို့ဆိုပါတယ်ကိုကန့်ကစီနိုနဲ့ဟိုတယ်လုံငန်းမှာရာဇဝတ်မှုအများဆုံးဖြစ်ပွားပါတယ်2030ကစတဲ့နေဆိုင်ရာသွေးမှု1300ကျော်ကိုတရုတ်တရားရုံးကစစ်ဆေးတယ်လို့ USIP စာရမ်းမှာဖော်ပြပါတယ်။မွေးရေးဆေးမှုလောင်ကစားမှုမောင်ခိုလုံးမှုပြန်ပေးမှုစတာတွေဟာဘေးစောချိန်နဲ့ဝေလျှောက်ရင်မိသားစုပိုင်တဲ့ကုမ္ပဏီတွေနဲ့ဆက်ဆက်နေတယ်လို့ USIP စာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုတော့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပေးလိုပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကျမ်းမာအောင်စားတောင့်သင့်မှုကိုပြောပြထားပါတယ်ကျမ်းမာရေးအတွက်အန္တရာယ်ရှိတဲ့အသင့်အစားပစ္စည်းတွေအစားမြန်မာနိုင်ငံမှာအလွယ်တကူရနိုင်တဲ့လက်လက်ဆက်ဆက်အစားတွေကိုပြင်ဆင်စားတောင့်သင့်တယ်လို့အာဟာရပညာရှင်တွေကဆိုပါတယ်အာဟာရရှိပြီးကျမ်းမာရေးညီညွတ်အောင်ဘယ်လိုစားတောင့်စရာတွေကိုဘယ်လိုပြင်ဆင်စားတောင့်သင့်ပါသလဲဒီအကြောင်းကိုနယူးယောက်ကော်နယ်တက္ကသိုလ်ကနိုင်ငံတကာအစာအာဟာရဆိုင်ရာပါမောက်ကဒေါက်တာခင်မာချိုကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါရခင်ဗျာ
ဟုတ်ကဲ့ပါမောက်ကဒေါက်တာခင်မာချိုခင်ဗျာကျွန်တော်တို့ဒီအသေးစားသုံးပစ္စည်းကအန္တရာယ်ရှိတာနဲ့ယောဂါတွေဖြစ်စေနိုင်တာကြောင့်အတက်အလဲဆုံးရှောင်ခြင်းမှုပြီးခဲ့တဲ့ပတ်တွေကပြောပြီးမှဒီတစ်ခေါက်တော့ဆက်မယ်ဘာတွေဘလို့စားတင်တာကိုပြောမှာမို့ပါကိုအတိအဆရှင်းပြကြတယ်ဆင်မ
ဒီလောက်အန်ရရှိတဲ့ဟာတွေကိုကျမတို့ကဘာဖြစ်လို့စားနေကြလဲဒါအပြင်အစားတို့စားကြရရှိပါတယ်ကျမတို့တိုင်းပြည်ကအစားတောက်တွေအင်မတန်ပေါ်ပါတယ်အဲ့တော့ဓာရီအစားမဲ့အစားကျမတို့တိုင်းပြည်မှာထွက်တဲ့တကယ်အသားကိုပဲကိုကအသားလုံးလေးစားခြင်းအသားတက်တက်ကိုဝယ်မယ်တန်တန်ပြင်းပြင်းလေးနဲ့ကိုရဲ့တမိသားစုစားသုံးနိုင်တဲ့လောက်အသားလုံးလေးတွေလုံးမယ်ကိုဘက်ကိုပစုံလုံးလေးတွေတက်တက်ရလုံးမယ်ငားလေးတို့ငားလုံးလေးတွေတက်တက်ရလုံးမယ်ပြီးရင်ကိုကြိုက်တဲ့ဟော့ပေါ့လေးကိုကိုကြိုက်တဲ့ခုနကြေအိုးလေးကိုကြာစံခောက်ဆွဲထဲမှာကိုကြိုက်တဲ့ပေါင်မုန့်ထဲမှာညှက်ပြီးတော့စားမယ်ဒါဆိုလို့ရှိရင်အန်ရီကင်း safety လည်းရှိရဲကိုကအာဟာရတန်ဖိုးကကြတော့အပြည့်ရတယ်အကျိုးတရားမှုတွေကကိုခန္ဓာကိုယ်ကိုကခံစားရတယ်ထွက်လာတဲ့ရလက်ကကြတော့ဘေးလုံးမှာတန်ဖိုးမဖြတ်နိုင်တဲ့ရလက်ကိုကျမတို့ပြည်သူတွေကခံစားရမှာပြောရင်တော့လူတွေကမျက်စိနဲ့လက်တလို့ရှိမှမတွေ့တဲ့အတွက်တိတ်ပြီးတော့လက်တွေ့ကျင့်သုံးဖို့နည်းနည်းအခက်အခဲရှိတယ်။ဒါပေမဲ့တကယ်လုံကြည့်တဲ့အခါမှာကျတော့တကယ်လက်တွေ့ထွက်တယ်ဆိုတာသူတေသနာတွေမကောက်ဘူး။တကယ်လုံကြည့်တဲ့ကျမတို့ patient တွေရှိတယ်။သူတို့တွေဆိုလို့ရှိရင်ကျမတို့ကစက်တန်းတွေကောက်ထားတာရှိတယ်။တကယ်လိုက်လုံလိုက်တဲ့အချိန်မှာတကယ်အကျိုးတရားမှုတွေရှိတယ်ဆိုတာကိုဒါတွေ့ရတဲ့အတွက်ကိုယ့်ပြည်သူတွေဒါမျိုးလေးတွေကိုခင့်မိတဲ့အစားအသောက်ကိုစားလို့ရပါတယ်။ဒါပေမဲ့စားတဲ့ပမာဏကလည်းမဖြစ်မနေအရင်စားရင်လုံးလုံးစားရင်တောင်မှမေလောက်မှာ3လလောက်ကြာမှတစ်ခါစားတာမျိုးလို့6လလောက်ကြာမှတစ်ခါစားတာမျိုးလို့ဒါဆိုရင်ဆဆွားပြောတယ်ဖြစ်မဲ့ယောဂရဲ့အနည်းဆုံး60ရာခိုင်နှုန်းလောက်ထိကိုရော့ကြပြီးသားဖြစ်သွား
ဟုတ်ကဲ့ဆရာမဒီအသင့်လို့အစားအသောက်တွေနဲ့အကျင့်ပါနေပြီးတော့ပေါ့နော်ရှောင်ဖို့ခက်နိုင်သူတွေကိုရောဘယ်လိုအကျံပြုချင်လဲ
ဒီအလေးအကျင့်လေးဆိုတာကျမတို့ကဘယ်သူမှအမေမွေးတော့ဒီကြက်ဝူချောင်းလေးကိုတကိုက်တက်ပြီးမွေးလာတယ်လို့ဆိုတာမရှိပါဘူးငားလုံးလေးတွေပစုံလုံးလေးတွေဟော့ပေါ်တဲ့ထက်တာပြီးမွေးလာတယ်လို့ဆိုတာဒီကဘာမှာဒီတန်းပြီမှာဘာမှမရှိပါဘူးစားကြည့်ရင်စားကြည့်ရင်လည်းဒီလို bad behavior လို့ခေါ်တဲ့အစားအသောက်နဲ့ဆိုင်တဲ့အလေးအကျင့်လေးတို့ချင်းနဲ့ဆွေးသွားပြီးတော့ဖြတ်မရတဲ့အလေးအကျင့်ကိုဒါဖြစ်သွားတာဒါကြောင့်မို့လို့ဒါလေးကိုကိုယ့်ကိုယ်ကိုစီကံလုပ်ပြီးတော့ပြန်ပြီးတော့ဒီအလေးအကျင့်လေးကိုကောင်းတဲ့အလေးအကျင့်လေးပြန်လုပ်မယ်ဆိုရင်အင်မတန်မှဟိုလေ့ကျင့်ယူလို့ရတဲ့ပုံမှန် prevention လို့ခေါ်တဲ့ကြိုတင်ကာကွယ်လို့ရတဲ့က ကောင်းမွန်တဲ့အစားအသောက်လေ့ကျင့်နည်းစနစ်ကလေးတွေဖြစ်ပါတယ်လို့
ဟုတ်ကဲ့ဆရာမနောက်ဒီနေကသူတွေအတွက်ရောဘယ်လိုအကျံပြုစင်လဲဆရာ
မကျမကြီးဘုဒ္ဓတာကတိတ်ပြီးတော့မပြည့်ဝတဲ့အခါကျတော့ကြိတ်တလောက်စားကြတယ်ဥမာအခုဒီနေ့ခေတ်စားလာတယ်ခမင်းလက်ဖက်တုပ်ဆိုပါစို့တော့လက်ဖက်ခမင်းတုပ်မှာလက်ဖက်ဒီကဘာပေါ်မှာမြန်မာပြည်ဒီဥဒီတော်လက်ဖက်ရွက်ကို fermented လုပ်ပြီးတော့ကျမတို့လက်ဖက်ကိုစားကြတယ်အဲ့တော့ဒီလက်ဖက်ဒီကျမကြီးရကောင်းတယ်သူ့မှာ higher depth ပြီးပါတယ်လက်ဖက်ကိုအချင်းဖောက်တဲ့နေရာမှာကျမကြီးတွေညင်ညွတ်တဲ့ microbes တွေပါတဲ့အတွက်ညင်ညွတ်တယ်တိုးတော်လည်းပဲဒီနေ့မြန်မာလူမျိုးရဲ့ရှားပြားမှာရှားတွေ့အောင်ချင်းငန်ဆက်ဆိုတာကိုထည့်တယ်အဲ့ဒီချင်းငန်ဆက်ဆိုတာကဓာတုပေတာဓာတ်တွေတခွဲကမှထုတ်ထားတယ်ဘာနဲ့လုတ်ထားမှမသိတဲ့အချင်းရဲ့အငန်းရဲ့အဆက်တွေအဲ့ဒါတွေကိုရောပြီးတော့လူတွေရှာတွေ့အောင်လုတ်ထားတယ်ပြီးလို့ရှိရင်အဟာရနည်းတဲ့စီနဲ့ရောပြီးတော့ပူးလေးတွေနဲ့ထုတ်ထားတယ်တပူးမှာမြန်မာငွေကျပ်200လောက်ဆိုတော့ခိုးခိုးမှာ200မီလောက်မရှိတဲ့ရွာလေးတွေမှာရှိတဲ့လူအစားအဲ့ဒီအထုတ်ကလေးကိုဝယ်ပြီးတော့ထမင်းနဲ့နယ်စားလိုက်တယ်အဲ့တော့ဘာဖြစ်သွားလဲဆိုတော့လူခန္ဓာကိုယ်မှာသူကရွာရတဲ့ငားလေးကိုအကောင်လေးကိုกินလိုက်တယ်စီမရှိလို့ငားกินလေးกินလိုက်တယ်အဲ့ဒီငားခါရပြည့်ဝရတယ်။ဒါပေမဲ့အဲ့ဒီငါးစားရင်ရမယ်တန်တက်တွေဇင့်တက်တွေအားလုံးကခုနရောစားလိုက်တဲ့ဘာမှခါရမရှိတဲ့200တန်းလက်ဖက်ထုတ်ကြောင်အကုန်လုံးခန္ဓာကိုယ်ကဘလော့ကလုပ်လိုက်တယ်။ခါရတွေအကုန်လုံးကအကုန်ဆုံးရှုံးသွားတယ်။ပြီးရင်နောက်ဆက်တွဲခန္ဓာကိုယ်မှာတန်တက်ချို့တဲ့တွေ့ရနေယောဂါတွေဖြစ်တော့မယ်။ဆိုဒါကဒီနေ့လက်တွေ့ဖြစ်နေတယ်မြန်မာပြည်ရဲ့ကျေးလက်ဒေသမှာခုနအတင်စားသုံးလို့ရတဲ့ပစ္စည်းရောက်သွားပြီးတော့လူတွေမှာစားသုံးမှုလွဲမနေတာ
။ဟုတ်ကဲ့ဆရာမ။နောက်ရောဒီနေရောမြို့ပါအတွက်ပေါ့နော်ထပ်အကျံပြုချင်တာ
နောက်တစ်ခုငပီတောင်းပေါ့အဲ့တော့ငပီတောင်းလည်းထုံကြီးတူစားပဲချူချင်းငါဆက်နဲ့လှုပ်ထားတဲ့အတွက်ပက်ဆန်200ဆိုတော့ရွာမှာလည်းလူတိုင်းပေးနိုင်တယ်အဲ့တော့ရန်ကုန်မြို့ပေါ်မှာဆိုလို့ရှိရင်လည်းဒါ community မှာနေကြတဲ့လူတွေအားလုံးကဒီလိုပဲလမ်းထိပ်ကဆိုင်လေးမှာ200တန်းငပီတောင်းတော့200တန်းလက်ဖက်တုပ်ကလေးဝယ်ပြီးထမင်းနဲ့နေစားလိုက်ကြတယ်အဲ့တော့အရန်ကိုကျွန်မကျင်းနာစရာကောင်းပါတယ်အဲ့ဒီချက်အားရရှိတယ်ကျွန်မတို့တိုင်းပြည်ကထွက်တဲ့ပဲဒီတနေ့တစ်မျိုးစားရင်ရက်တလမှာပဲက30တနည်းတမျိုးစားလို့တော့မကုန်ပါဘူးညီမညီမထွက်တယ်စိုက်တယ်ပဲအမျိုးပါအဲ့တော့အသားဓာတ်လည်းရမယ်ခုနပြောတဲ့ဗီတာမင်နေနဲ့တတ္ထုဓာတ်တွေလည်းရတယ်ပဲလေးလိုတိတ်ချရေစိမ့်မယ်ပြုတ်မယ်ထမင်းနဲ့စားမယ်ဆိုရင်တော့မှဒါတော်တော်ကျန်းမာရေးနဲ့ညီညွတ်ပါတယ်လို့နော်အဲ့တော့ကျမတို့ရဲ့ဒီစားသုံးပုံဤစနစ်ကဒါအရန်ကိုမှအရန်ကိုဒါကျမတို့ပြင်ဆင်ဖို့လိုအပ်ပါတယ်ဘာမှကြီးကြီးကျယ်ကျယ်နဲ့ဘယ်နိုင်ငံတင်သွင်းတာအောင်မှကျမတို့ဝယ်စားစရာမလိုပါဘူးကိုတိုင်းကြီးကထွက်တာတွေကအင်မတန်မှပေါ်ပါတယ်ဒါပေမဲ့စားသုံးပုံဤစနစ်တွေကတော့စနစ်မကျတဲ့အတွက်အခုလိုမျိုး20ရာစုယောဂဇန်းတွေကိုလူတိုင်းကခံစားနေကြရတာပေါ့နော်အဲ့တော့ကျမတို့ကဆင်းရဲလို့ပတ်စံမရှိလို့ကိုယ့်ရဲ့ပုံမှန် medical check up ကိုမလုပ်နိုင်တဲ့အတွက်ကိုယ်မှာဗာယောဂရှိတယ်ဆိုတာမသိနောက်ဆုံး emergency ဖြစ်တော့မှ ambulance နဲ့တင်ခေါ်လာတော့ကျမတို့ဘလို့မှကုလို့မရတော့အရန်ကိုကျွန်းနေပြီပေါ့နော်ယောဂကဆိုဒါတွေကကျတော့ဒီနေ့မြန်မာပြည်ရဲ့မြို့ပေါ်မှာရောရွာတွေမှာရောဖြစ်နေတဲ့တကယ့်အဓိကပြဿနာကြီးပါ
ဟုတ်ကဲ့ဆရာမအဲ့တော့ဒီပြဿနာအတွက်ရောနောက်ဆုံးဘလို့အကြံပြုချင်လဲဆရာမအ
ဲ့တော့ဒီပြဿနာကြီးကိုရှင်းဖို့အတွက်ဒါကဘယ်သူနဲ့ဆိုင်လဲဆိုတော့ဦးချင်းတယောက်ချင်းကအခုကျမပြောနေတယ်မိုးလင်းရနေစပြီမျက်စိနှလုံးပွင့်လာနေစပြီစားတော့မယ်တောက်တော့မယ်ရင်းနှီးချမ်းတစ်ခွက်ကော်ဖီတစ်ခွက်ရွာမှာအစခုနကဒီတထုပ်ကို50လောက်ပဲပေးရတယ်ကော်ဖီ mix တို့ tea mix တို့ဒီလိုလေးပဲဖြော်တောက်လိုက်တယ်အဲ့ဒီစားရင်းနှီးချမ်းလက်ဖက်ရည်လေးပဲတောက်ပါလားပို့ပြီးချမ်းမာရည်နဲ့ညှို့ညွတ်တယ်ဘာမှမရှိရင်ရေတန့်တန့်လေးပဲတောက်ဒီမှာကဟာရပြည့်လေးရေရအဲ့တော့ကျမတို့ကအခုဒါကျမ community ပေါ့နော်ဟိုးအရန်ဝေးလံခေါင်းပြလာတဲ့ရွာလေးတွေဒီကျမရောက်သွားတဲ့အချိန်မှာတိုင်းမြစ်ပြည်နယ်14ခုလုံးရဲ့ရွာလေးတွေဆင်းတဲ့အချိန်မှာဒီလိုမျိုးတောက်သုံးစားသုံးနေတဲ့ ready made ခေါက်ဆွဲတို့ကြာစံတို့ခုနပြောတဲ့လက်ဖက်နှက်ထုပ်ငပီတောင်းတို့ခုနကော်ဖီ mix နဲ့ tea mix တို့ဓာရီကိုတောက်တောက်လေတကယ်ကိုစားသုံးနေကြတဲ့အတွက်ကျမတို့အခုဒါစစ်နိုင်လို့မြန်54တန်းလုံးကိုကျမတို့ဆရာဝန်တွေနဲ့အကုန်လုံးကျမတို့အဖွဲ့တွေခွဲပြီးဒါယာဂနိုးစ်လုပ်ပေးမယ်ဆိုရင်လေအမလီဒါအသက်အရွယ်မရွေးယောဂတာတကယ်ကိုတွေ့ရမှာအဲ့တော့ကျမကတော့တကယ်ကိုပြည်သူတွေအတွက်အမြဲတမ်းအကောင်းဆုံးကကျမတို့တိတ်ဦးချင်းတယောက်ချင်းလုံးလို့ရတာကအဲ့ဒီကိုယ့်ရဲ့ပါဇက်သေးကိုထဲမဲ့အစားရဲ့အတောက်ကဲမှာစီကံရှိပါရတဲ့ကိုရှိတဲ့ဝင်ငွေလေးနဲ့လက်တကားမှရှိတဲ့အစားအသောက်ကိုတည်တည်ချာချာလေးစနစ်တကျတန်တန်ရှင်းရှင်းနဲ့အလတ်ဆက်ဆုံစားနိုင်ခြင်းအကောင်းဆုံးပါပဲလက်လက်ဆက်ဆက်စားနိုင်ဒီဝေးကိုမှရေခဲတစ်တာမရှိဘူးရေခဲတစ်တာရှိတော့လည်းမီးမရှိဘူးမီးရှိတော့ညာလည်းမီးအားမပြည့်ဘူးအဲ့တော့ဆိုရင်ကျမတို့ကဒီအသင်စားသုံးဖို့လုပ်ထားတဲ့ပစ္စည်းလေးဆိုတာအင်မတန်မှ healthy choices လို့ပြောတယ်ကျမရဲ့ညီလို့အောင်ရွေးချယ်မှုလဲမှာတကယ်ကိုမပါတဲ့နဲ့အစားအသောက်တွေဖြစ်ပါတယ်လို့နော
်ဟုတ်တယ်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်မှာကျမ်းမာအောင်စားတောက်သင့်ပုံကိုကော်နယ်တက္ကသိုလ်ကနိုင်ငံတကာအစာအာဟာရဆိုင်ရာပါမောက္ခဒေါက်တာခင်မာချိုကိုမင်းမြန်တင်ဆက်ထားတာပါအခုတော့မြန်မာနိုင်ငံတိုင်းရင်းသားဒေသတွေကသတင်းတွေကို Fever 1.0 တားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုဆက်လက်နားဆင်ရအောင်ပါခင်ဗျာ
အပတ်စ
စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ဟာခါကန့်ကောကားလမ်းမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းအမျိုးသားကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ငားရက်တာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်မှာစစ်ကောင်စီစစ်ကြောင်းကနေဒေတာခံတွေကိုအထမ်းသမားလမ်းပြအဖြစ်ဖမ်းဆီးခေါ်ဆောင်ခဲ့တယ်ဆိုတာနဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPNC နဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နိုင်ငံရေးပါတီများအစုအဖွဲ့တို့ပုံမှန်261ကိုပြင်ဆင်ဖို့သဘောတူညီခဲ့ကြတဲ့အကြောင်းတွေကိုတင်ဆက်ပေးသွားမှာပ
ါ။ကျမကနန်းဟောင်မာရှင်သတင်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ဟာခါကန့်ကောကားလမ်းမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းမျိုးသားတပ်မတော် CNACDF ဟာခါပူပေါင်းတပ်ဖွဲ့တို့ငားရက်တာတိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုများခဲ့တယ်လို့ CDF ဘက်ကပြောပါတယ်။မကွေးတိုင်းကန့်ကောဘက်ကနေဟာခါမြို့ကိုစစ်ရင်အားဖြည့်တင်းဖို့ချေလျင်နဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ CNACDF ဟာခါချင်းကာကွယ်ရေးပူပေါင်းတပ်ဖွဲ့တို့ဧပြီလ23ရက်နေ့ကစလို့နေ့စဉ်ရက်ဆက်တိုက်ပွဲဖြစ်ပွားလာခဲ့ကြတာမှာစစ်ကောင်စီဘက်က30ထပ်မင်းတေဆုံးခဲ့တယ်လို့ CDF ဟာခါတာဝန်ရှိသူတို့ကပြောပါတယ်။အလားတူဖလန်းဟာခါလမဘောကချွန်ကြုံကျေးရွာမှာလဲဧပြီလ25ရက်နေ့ကစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဟာခါတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီး CDF ဟာခါဘက်ကရဲဘော်2ဦးကြဆုံးခဲ့ပါတယ်။
ကရင်ပြည်နယ်ကြာရင်စိတ်ကြီးတခုနိုင်တိုက်နယ်မှာရှိတဲ့ကျေးရွာတွေမှာဧပြီလ25ရက်နေ့တုန်းကထိုးစစ်ဆင်လာတဲ့စစ်ကောင်စီစစ်ကြောင်းကဥယျာဉ်ခြံလောက်ကနေတဲ့ဒေသခံအယောက်30ကျော်ကိုအထံတမအဖြစ်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဖမ်းဆီးခေါ်ဆောင်သွားတဲ့ဒေသခံတွေထဲမှာအမျိုးသမီးနဲ့ကလေးတွေကိုတော့ပြန်လွတ်ပေးလိုက်ပြီးဂျန်တဲ့အမျိုးသားများစုကိုတော့လက်နက်တွေရိတ်ခါတွေတဲခိုင်းပြီးလမ်းပြအဖြစ်ဆက်လက်ခေါ်ဆောင်သွားတယ်လို့ပြန်လွတ်မြောက်လာသူတွေကပြောပါတယ်ကလေးတခွန်တိုင်းတိုက်နယ်ရဲစခန်းမှာပြီးခဲ့တဲ့ဧပြီလ23ရက်နေ့ကစစ်ကောင်စီပူးပေါင်းတပ်ဖွဲ့နဲ့နယ်မြေခံကေမျိုးတလူမြောက်ရေးတပ်တော် KNL ပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်တာတွေကြောင့်ဒေသခံမျိုးသမီးတဦးကြီးထိမှန်သေဆုံးပြီးကြာမျိုးသားနှစ်ဦးလည်းထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်
။ရှမ်းပြည်တောင်ပိုင်းရွာငံမြို့ကစစ်ပေးဆောင်လူထုနဲ့နေအိမ်မိရှုခံရတဲ့ရွာသားတွေကိုကူညီဖို့အတွက်သွားတဲ့ပရဟိတလူငယ်အဖွဲ့ကစစ်ကောင်စီကခွင့်ပြုချက်မပေးတာကြောင့်နောက်ပြန်လဲကြရပါတယ်ရွာငံမြို့ပဲရင်တောင်ရွာနဗန်းကြီးရွာတွေကစစ်ဆောင်တွေနဲ့နေအိမ်မိရှုခံရသူတွေကိုကူညီဖို့သွားတဲ့ပရဟိတအဖွဲ့ကအောင်ပန်းရွာငံလမ်းကကျုံးကျေးရွာမှာရှိတဲ့စစ်ကောင်စီရဲ့စစ်စေးရေးဂိတ်ကဖြတ်တန်းခွင့်မပေးတဲ့အပြင်တင်ဆောင်လာတဲ့ဆေးဝါးနဲ့စားတောက်ဖွဲ့ရပစ္စည်းတွေကိုဂိတ်ဆောင်စစ်သားတွေကယူဆောင်သွားခဲ့သေးတယ်လို့ပရဟိတလူငယ်တွေကပြောပါတယ်ရန်ကန် PDF လူငယ်တွေကိုကူညီထောက်ပံ့မှဆိုးလို့ဆိုပြီးတွားခွင့်မပေးတာဖြစ်ကြောင်းစစ်သားတွေကပြောတယ်လို့ဆိုပါတယ်2008ဖွဲ့စည်းပုံရဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသပေးထားတဲ့ရန်ကန်နယ်ဟာစစ်အာဏာသိမ်းလာပြီးတဲ့နောက်ဒေသခံရန်ကန် PDF တွေကပြန်လည်တိုက်ခိုက်လာခဲ့တာကြောင့်အခုဆိုရင်ရွာသား900ကျော်စစ်ပေးရှောင်နေရပြီးဖမ်းဆီးခံရသူ100နီးပါးနဲ့အကြောင်းမဲ့တပ်ဖြတ်ခံရတဲ့ရွာသား10ကျော်ရှိနေပြီဖြစ်ပါတယ်
မွန်မြူတားရည်ရညီလာခံကိုမွန်ပြည်နယ်ရေးချောင်းဖျားဒေသရှိမွန်ပြည်တိထိန်ချုပ်နယ်မြေမွန်မြူတားပညာရေးဌာနအခြေဆက်ရာညီစားစခန်းမှာ2022ခုနှစ်မေလ2ရက်နေ့ကစတင်ပြီး4ရက်ကြာကျင်းပသွားမယ်လို့ဦးဆောင်ကျင်းပသူတွေထံကသိရပါတယ်ရေးမြို့မှာကျင်းပခဲ့တဲ့မွန်လူမျိုးအလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲ2018နဲ့ရံမြမွန်ပြည်ဖွဲ့စည်းပုံချေခံဥရေမှုကြမ်းကိုစာနမူနာထားပြီးတော့အနာဂတ်အတွက်အဖြေရလကောင်းတစ်ခုထွက်ပေါ်လာဖို့မျှော်လင့်ထားတယ်လို့ညီလာခံကျင်းပရေးကော်မတီဒုတိယအဖွဲ့ကောင်းဆောင်မွန်ပြည်တစ်ပါတီဗဟိုလုပ်မှုဆောင်ကော်မတီဝင်နိုင်ပညာလည်းကပြောပါတယ်ညီလာခံကိုစလဲတွေနေနဲ့မွန်ပြည်တစ်ပါတီ NMSP 30ဦးမွန်ညီညွတ်ရေးပါတီ30ဦးအရက်ဖက်မွန်အဖွဲ့အစည်း45ဦးမွန်တန်ကားတော်အပါ30ဖိတ်ကြားတင်ဖိတ်ကြားထိုက်တဲ့ပညာရှင်ပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေအပါအဝင်စုစုပေါင်းကိုစလဲ250ဦးတို့အပြင်လိလသူတွေပါတက်ရောက်ကြမယ်လို့ဆိုပါတယ
်ရခိုင်ပြည်နယ်ပုံနာကျွတ်မြို့နယ်ကကြေးဝါတချို့မှာယခုရက်ပိုင်းအတွဲအာနာသိန်းစစ်ကောင်စီတပ်ဖွဲ့တစ်ခုကနေဝင်ရောက်လာတဲ့အတွက်တိရက်ခံတွေကစိုးရိမ်နေကြပါတယ် အင်အား60နီးပါးပါရှိတဲ့စစ်ကောင်စီတပ်ဖွဲ့တစ်ခုဟာဧပြီလ26ရက်နေ့ကစပြီးပုံနာကျွန်းမြို့နယ်စပားထားနဲ့အောင်စရကျေးရွာတွေအပါအဝင်ကျေးရွာတချို့မှာအေအေတပ်ဖွဲ့ဝင်တွေရှိတယ်ဆိုတဲ့တန်တရားနဲ့ဝင်ရောက်သွားလာနေတာကြောင့်စစ်ဆေးမေးမြန်းခံရမှာကိုစိုးရိမ်တဲ့အတွက်ကျေးရွာအုပ်ချုပ်ရေးမှူးတွေအပါအဝင်လူငယ်တွေတိတ်ဆောင်နေကြရတယ်လို့ပုံနာကျွန်းမြို့ခံကိုစောသိန်းကပြောပါတယ်ရခိုင်ပြည်နယ်မှာစစ်ကောင်စီကလူသူလက်နက်အပါအဝင်ရဲခါတွေကိုစုဆောင်းနေတယ်လို့တချို့မြို့နယ်တွေမှာလည်းစစ်ရဲလှုပ်ရှားမှုတွေရှိနေတဲ့အတွက်တိုက်ပွဲတွေဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်
အခုတော့တင်းလွာတွေကိုတင်ဆက်ပြီးသွားမှာပါစစ်ကောင်စီကဖွဲ့စည်းထားတဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSPNC နဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နိုင်ငံရေးပါတီများအစုဖွဲ့တို့ပုံမှန်261လို့ခေါ်တဲ့သက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်ကိုအဲ့ဒီပြည်နယ်နဲ့တိုင်းလွတ်တော်ကနေပြီးတော့ရွေးချယ်နိုင်ရေးကိုပြင်ဆင်ဖို့ပြီးခဲ့တဲ့ဧပြီလဇန်ပိုင်း6ရက်နေ့မှာနေပြည်တော်မှာသဘောတူညီခဲ့ကြပါတယ်ဒီအကြောင်းကိုတော့မိကလာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
NSPNC ဥက္ကဋ္ဌဒုတိယဘုတ်ကြောင့်ကြီးရာပြည့်ဦးဆောင်တဲ့ကိုစလေဖွဲနဲ့ UPDJC နိုင်ငံရေးပါတီများအစုဖွဲ့ရဲ့အလောက်ဖွဲ့ခေါင်းဆောင်ဆိုင်းအိုက်ပေါင်းဦးဆောင်တဲ့အလောက်ဖွဲ့ကိုစလေတို့တွဲဆောင်ဆွေးနွေးပြီးသဘောတူခဲ့တာလို့ဆိုင်းအိုက်ပေါင်းကဆိုပါတယ်
ဒီကရပူမ261ပေါ့နော်ပူမ261ကိုဒီတက်ဆက်တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်ကိုအဲဒီပြည်နယ်နဲ့တိုင်းလွတ်တော်နေပြီးတော့ရွေးဖို့ပေါ့ရွေးပြီးတော့ခံဖို့ရဲ့ရွေးချယ်ပေးပြီးတော့သမရနေပြီးတော့အတီးပြေးပေးဖို့နော်အဲ့ဒါကကျွန်တော်တို့ကတစ်ထက်အချက်တစ်ချက်ချက်လိုက်တယ်လေအချက်တစ်ချက်ဆိုတော့ဥမာအဖြစ်ဒီပြည်နယ်ပေးတဲ့ပိုင်းတွေပေါ့ဥမာကယားတို့ကရင်တို့ဆိုတာမြို့နယ်ခုနှစ်ခုရှိတယ်လေမြို့နယ်ခုနှစ်ခုဆိုတော့ဒီနယ်လွတ်တော်ကိုယ်စားလှယ်14ယောက်ပဲတက်လာမှာနော်အဲ့ဒါပြည်နယ်လွတ်တော်ကိုယ်စားလှယ်14ယောက်တက်လာနေဆိုတော့အဲ့ဒီတက်ကတကယ်လို့ဝန်ကြီးချုပ်လုံနိုင်တဲ့အရေးချင်းပြည်စုံတဲ့ပုံကမပါလာဘူးဆိုလို့ရှိရင်အဲ့ဒီပြည်နယ်မှာရှိတဲ့ပုံကတွေတည်တခံနေကိုလည်းရွေးချယ်နိုင်ဖို့ဆိုပြီးတော့ချက်တစ်ချက်ထည့်ထားပေးလိုက်တယ်
တိုင်းရင်းသားပါတီများစုကပုံမှန်261ကိုပြင်ဆင်ဖို့ဆန္ဒရှိပေမဲ့ဘယ်လိုပြင်ဆင်ရမှာကိုတဲတဲကွဲကွဲမသိရှိရသေးဘူးလို့မွန်ညင်ညွတ်ရေးပါတီ MUB ဒုဥက္ကဋ္ဌတဲ့နိုင်တလညီကဆိုပါတယ်
။အော်ဒါကတော့ဒီကျွန်တော်တို့တိုင်းသားပါတီကျွန်တော်မနေ့ကပေါ့နော်အပေါ်မှာ26ပြည့်တူဒါကင်မှုကတော့ပေါ့ဆန္ဒပေါ်လာရှိကြတယ်ပေါ့နော်။ဒါပေမဲ့သူကသဘောတူရေမို့တော့ရှိတယ်ပေါ့ဒါပေမဲ့ဘယ်လိုပြင်လဲဆိုတာကတော့ဒါကလည်းရှိသေးပေါ့သူ2008ဖွဲ့စည်းပုံကလည်းပြင်မယ်ဆိုရင်တော့ဒါလွတ်တော်မှာပြင်ရမှာလေ
2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှာ26ပြည့်တူပြည်တော်စုလွတ်တော်ကဒါပြင်ဆင်ရမှာလို့ရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်
ဖွဲ့စည်းပုံပြင်ရင်းဆိုတာနိုင်ငံရေးပါတီတွေနဲ့အစိုးရနဲ့ဆွေးနွေးလို့ရတဲ့ဟာမဟုတ်ဘူးလွတ်တော်ကပြင်မှရမှာဖွဲ့စည်းပုံအခြေခံဥပဒေကိုကြာရင်လေလက်ရှိအစိုးရပြင်လို့လည်းမရဘူးအရင်အစိုးရပြင်လို့လည်းမရဘူးသူ့ရဲ့ဖွဲ့စည်းပုံပြဋ္ဌာန်းချက်2008အရဆိုရင်လွတ်တော်ကပဲပြင်ရမှာအဲ့တော့အခုက SNSPNC နဲ့နိုင်ငံရေးပါတီအစုအဖွဲ့လောက်ကသဘောတူပါ रे ဆိုတဲ့အချက်ကဟိုအချက်တစ်ခုတော့ဖြစ်သွားတာပေါ့ဖြေတစ်ခုတော့ရသွားတာပေါ့
2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်26တေအရနိုင်ငံတော်သမ္မတဟာဒေသဆိုင်ရာလွှတ်တော်အမတ်များထဲမှ၎င်းလူလားသူကိုရွေးချယ်ပြီးတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်ဖြစ်ခန့်အပ်တာဖြစ်ပြီးပြီးခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကလွှတ်တော်မှာပြင်ဆင်ဖို့သမ္မတတော်များအစိုးရတင်သွင်းခဲ့တာကို NLD ကိုယ်စားလှယ်တွေကကောက်ွက်ခဲ့ပါတယ်ရှင်
ဆက်ပြီးတော့မြန်မာနှစ်ဆန်းတရနေ့ဧပြီလ18ရက်နေ့မှာစစ်ကောင်စီကနိုင်ငံတော်မှာရှိနေတဲ့အကျဉ်းထောင်တွေကအကျဉ်းသား1000ကျော်ကိုလွတ်ပေးခဲ့ပါတယ်။အဲ့ဒီထဲမှာရခိုင်ပြည်နယ်မှာရှိနေတဲ့အကျဉ်းထောင်တွေကလည်းအကျဉ်းသူအကျဉ်းသားအယောက်40လောက်လွတ်မြောက်လာခဲ့ပေမဲ့နိုင်ငံရေးအကျဉ်းသားတယောက်မှမပါဝင်လာသလိုရခိုင်တပ်တော် AA နဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထောင်ချခံထားရတဲ့သူတွေလည်းတယောက်မှမပါလာတဲ့အပေါ်အမြင်သဘောထားတွေကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
ဆိုင်ကောင်စီကနှိုက်တိုင်းမှာလူသတ်ချန်စာနာမှုအနေနဲ့နိုင်ငံတော်ဝန်မှာရှိတဲ့အကျဉ်းထောင်တွေကလူပေါင်း1000ကျော်ကိုလွှတ်ပေးခဲ့ရမှာရခိုင်ပြည်မှာအကျဉ်းသား40လွတ်မြောက်လာခဲ့ပါတယ်။ဒါပေမဲ့နိုင်ငံရဲ့အကျဉ်းသားတွေတယောက်မှလွှတ်မလာတဲ့အပေါ်စိုက်တွေမျိုးကနိုင်ငံရဲ့အကျဉ်းသားဟောက်တူဖြစ်သူစာရဲဆရာဆရာဝေဟံအောင်ကသူ့အမြင်ကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်
။ဝန်ကြီးမှာဒိန်ဖို့သားတို့ကတော့ဝန်ကြီးနဲ့ဆက်နေပြီးရင်နိုင်ငံရေးမြန်မာ
ရှိတဲ့အထက်မှာနိုင်ငံရေးအကျဉ်းသားနိုင်ငံရေးယုံကြည်ချက်နဲ့ထောင်ချနေတဲ့သူတွေမပါဘူး။အေးအေးနဲ့ဆက်ဆက်ပြီးဖန်တဲ့သူတယောက်မှပေါင်မလာတဲ့အတွက်စိတ်မ ဆောင်ဖြစ်မိရတယ်။ဒါကြောင့်အခုအုပ်ချုပ်နေသူတွေကဒီလူတွေကိုအများဆုံးထုတ်ပေးဖို့တောင်းဆိုလိုတယ
်။အခုလွှဲမြောက်လာသူအများစုကတော့ရာဇဝဲမှုနဲ့အကျဉ်းချနေသူတွေဖြစ်ပြီးစိုက်တွေအကျဉ်းထောက်က6ယောက်၊ဘူးသီးတော်အကျဉ်းထောက်က20ယောက်၊ကြောက်ဖြူအကျဉ်းထောက်က9ယောက်နဲ့သံတွဲအကျဉ်းထောက်က9ယောက်ဖြစ်ပါတယ်။နိုင်ငံရဲ့အကျဉ်းသားတွေပါမလာတဲ့အပေါ်မြောက်ဦးမြို့နယ်လွှတ်တော်ကိုယ်စားလှယ်ဟောဦးထွန်းသာစင်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒီနိုင်ငံရဲ့အကျဉ်းသားတွေပါမလာဘူး။နောက်ပြီးတော့ GLAA နဲ့ဆက်ဆက်ပြီးတော့ဖားစီထားတဲ့စစ်ကွန်ဖိနစ်ရောပေါ့နော်။အဲဒီအမုံတွေနဲ့ဖွင့်ထားတဲ့လူတွေဘယ်ရောက်မှမပါဘူးဆိုတာကနိုင်ငံရေးအရာအားနည်းလေလို့ဒီလိုပဲပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့စစ်ကောင်စီကရေကောက်ပွဲလုပ်ခဲ့မယ်။ဒါဝင်ပြောသားဆိုတာကညှာထားတာလေ။အမှန်တကယ်အဲဒီစစ်သားတွေကိုပေါ်ဆောင်ပေးမယ်ဆိုလို့ရှိရင်မပြရတဲ့စစ်တွေမှုပုံမှန်နဲ့ဖမ်းဆီးထားတဲ့လူတွေတော့လုပ်ပေးရမယ်လို့ထင်ပါတယ
်။ရန်ကုန်နဲ့မန္တလေးပါဝင်ရခိုင်ပြည်ကကျင်းထောက်အသီးသီးမှာအေအေနဲ့ဆက်ဆက်တယ်လို့ဆွဲဆီးပြီးဖမ်းဆီးခံထားရသူတွေအများအပြားရှိနေပြီးသူတို့လွတ်မြောက်လာဖို့အတွက်မိသားစုဝင်တွေကမျှော်လင့်နေကြဆဲဖြစ်ပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်ဟာခါကန်ကိုကာလာမှာစစ်ကောင်စီတပ်ဖွဲ့နဲ့ချင်းအမျိုးသားကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့၅ရက်တာတိုက်ပွဲဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်မှုတွေရှိခဲ့ပါတယ်။ကရင်ပြည်နယ်ကြိုင်းစိတ်ကြီးတခွန်တိုင်းတိုက်နယ်မှာရှိတဲ့ကျေးရွာတွေမှာစစ်ကောင်စီစစ်ကြောင်းကနေဒေသခံအယောက်30ကျော်ကိုအထံသမားလမ်းပြတ်အဖြစ်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။ Fever Wine Order Race စူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါ။ဗီရီမြန်မာပိုင်းမှာထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တည်ချင်းတွေတောင်းခြင်းတွေဆိုရင်တော့ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။အခုတော့တောက်ကြနေမနက်သတင်းအချင်းချုပ်ကိုကိုအောင်လင်းကဆက်ပြီးပြောပြပေးပါလိမ့်မယ
်။မရှိုင်းကျူးကျော်မှုကိုကုကံနေတဲ့ယူကရိန်းနိုင်ငံအတွက်ရှေ့လာမယ့်9လအတွင်းနောက်ထပ်အကူအညီတွေဖြင့်ဒေါ်လာ33ဘီလီယံပေးရမယ့်အစီအစဉ်ကို Congress လို့တော်ကအတည်ပြုပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းခံလိုက်ပါတယ်။နှစ်လကျော်ကြာရုရှားရဲ့ကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်လက်နက်သစ်တွေနဲ့စီးရဲအကူအညီဖြင့်ဒေါ်လာဘီလီယံ20ကျော်၊စီးပွားရေးအကူအညီဖြင့်10ဘီလီယံခွဲနဲ့စာနာမှုအကူအညီဖြင့်3ဘီလီယံပေးအပ်ဖို့စီစဉ်ထားတဲ့အကြောင်းသမ္မတကစီစဉ်ကိုမကြေညာခင်ကလေးမှာပဲအင်ဂျီတော်ကသတင်းထုတ်ပြန်ခဲ့ပါတယ်။လွှတ်တော်ကအစောပိုင်းမှာအတည်ပြုပေးထားတဲ့ 13.6 ဘီလီယံကတော့မချသေးရင်သတင်းပတ်တွေကလက်နက်တင်ပို့မှုတွေနဲ့တူကွန်လူနီးပါးဖြစ်နေပြီလို့လည်းသမရပိုင်ရင်ကပြောပါတယ်ကုလသမဂ္ဂအကြီးအကဲရရှိနေတဲ့ Kiev မြို့တော်ပါဝင်ယူကရိန်းနိုင်ငံနေရာတော်တော်များကိုကြာသပတေးနေ့မှာရုရှားကပုံကျဲတိုက်ခတ်ခဲ့ပါတယ်မကြာသေးခင်သတင်းပတ်တွေကရုရှားတပ်တွေစုခွာသွားပြီးနောက်ပိုင်းပထမဆုံးအချိန်ယူကရိန်းမြို့တော်ကိုတိုက်ခတ်ခံရမှုမှာအနည်းဆုံး2ဦးသေပြီးအများအပြားဒဏ်ရာရခဲ့တယ်လို့အပြည့်စည်ရအောင်မှာပိတ်မိနေသူတွေရှိတဲ့အကြောင်းလဲကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်ကုလသမဂ္ဂတွင်ရင်မှုချုပ်ကတော့ဘေးရန်နေခင်ချင်းချောင်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပေးတာပါမြန်မာနိုင်ငံမှာပြည်ခရိုင်နယ်ကဆီယနာတင်ပြည်နယ်နောက်ပိုင်းဖက်စီကန်တားရဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုဆွဆွဲခြင်းနဲ့နောက်ထပ်ထောင်နဲ့ငါးနှစ်ချမှတ်လိုက်တဲ့ပေါ်အမေရိကန်ကရှုတ်ချလိုက်ပါတယ်အတူရောတရားစီရင်မှုဖြစ်ပြီးပြည်ခရိုင်နယ်ဖေဖော်ဝါရီလထဲမှာဥပဒေမဲ့အာဏာသိမ်းခဲ့တဲ့ဆီယနာပိုင်းကတရားရေးစနစ်ကိုအသုံးချပြီးနိုင်ငံရေးရံပက်တွေကိုနှိမ့်ကွနေတဲ့နောက်ထပ်ပြည်ရုပ်တစ်ခုဖြစ်တဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်ဒက်ရစ်ရှူလီက VOA ကိုပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
တရင်အချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုခမောင်စုံမင်းဖြစ်ပါတယ်အတန်ဖန်းနဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair El Tayyib တို့ဖြစ်ကြပါတယ် VOA ဗမာပိုင်းရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုနားဆင်ကြရတာပါတောက်ကြနေညပိုင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါလို့ဖိတ်ခေါ်လိုပါတယ်ကျွန်တော်တို့ VOA ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေလည်းဒီမှာရင်ပြီးဆုံးပါပြီသောတာရှင်မြန်မာပြည်သူအပေါင်းဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကရဲမုံပါခင်ဗျာ
This program has come to you from the Voice of America, Washington.